Welcome to the Voice of America in Burmese.
ပြန်ပေါင်းကွေးရညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2023ခု January 14ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 ထိလိုင်းလုံးမီတာ 1925.30 နဲ့လိုင်းလံမီတာ 190 တို့ကနေစတဲ့အသံလွှင့်နေပါပြီခင်ဗျာညတော့အစည်းအဝေးမူကတော့ကျွန်တော်ရနိုင်ပ
ါမင်္ဂလာပါရှင်ကျွန်မကတော့ဆုမြတ်ပါပါရှင်အီရန်ကာကွယ်ရေးဒုဝန်ကြီးဟောင်းအီရန်ရဲ့ဘဝဗြိတိန်နိုင်ငံသားအလီရက်ဆာအက်ဘာရီကိုအီရန်နိုင်ငံကကွပ်မျက်လိုက်ပါတယ်။တရုတ်နိုင်ငံမှာတော့တလားကျော်အတွင်းမှာကိုဗစ် -19 ကရောဂါနဲ့ဆက်ဆက်သေဆုံးသူ6000နီးပါးရှိတယ်လို့တရုတ်အစိုးရတာဝန်ရှိသူတွေဒီကနေ့ထုတ်ပြန်လိုက်ပါတယ်။မိုးကြီးရေရှမ်းမြေပြုံမှုတွေဖြစ်နေတဲ့ကယ်လီဖိုးနီးယားပြည်နယ်ထဲမှာနောက်ထပ်မုန်တိုင်းတွေဝင်ပိုးရှိနေတာကြောင့်အထူးသတိနဲ့နေကြဖို့အတွက်တာဝန်ရှိသူတွေတိုက်တွန်းနေပါတယ်။အခုလိုမျိုးဒီစနေနေ့ညဘက်အတွက်နောက်ဆုံးရထိပ်တန်းသတင်းတွေကိုကြီးညာပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါသတင်းလေးပြီးနာဆင်ရမယ်ထဲမှာတော့ဒီအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့မြန်မာနိုင်ငံတဝန်းကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတယ်ဒုအသံအစည်းအဝေးမှာဆိုရင်တော့
ကျွန်တော်တို့ရွာတွေကိုစကားစာစစ်ကြောင်းထိုးလာပြီးရွာတွေကိုအရင်ကြီးကတ်လာပြီးဆိုတဲ့အချိန်မှာကျွန်တော်တို့ရေချိုးမယ်လို့တုံတန်လိုင်းပေါ်ထွက်ပြေးရတယ်။ကိုယ်အတွေ့အကြုံကပထမဆုံးအတွေ့အကြုံဖြစ်တဲ့အတွက်ကြောင့်
အကွေးတိုင်းပေါ့မြုံနယ်အတွင်းကစာတင်ပေးနေတဲ့ကျောင်းဆရာတူပြောသွားတာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စီဘေးအန်ဒီရီဂျာကစာတင်ပေးနေတဲ့ဆရာဆရာမတွေအကြောင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒါပြင်နောက်ပိုင်းမှာတော့ဥတ္တမောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကဘာအစည်းအဝေးတစ်ခါတစ်ပတ်အတွင်းထိတ်တန်းရောက်မြန်မာသတင်းအစည်းအဝေးအပါအဝင်အပတ်စဉ်ကဏ္ဍသစ်တစ်ခုပြတဲ့လေယာစီးပွားသတင်းများအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီကြောင်းနေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။အီရန်ကာကွယ်ရေးဒုဝန်ကြီးဟောင်းအီရန်ရဲ့ဘွားဗြိတိန်နိုင်ငံသားအလီရက်ဆာအက်ဘာရီကိုအီရန်အာဏာပိုင်တွေကွပ်မျက်လိုက်ပါတယ်။2019ခုနှစ်ထဲကဖမ်းဆီးခံခဲ့ရတဲ့အက်ဘာရီအပေါ်ဗြိတိန်အစိုးရအတွက်တရှိုလုံးမှုနဲ့အီရန်အစိုးရကဆွဲချက်တင်ခဲ့တာပါသူ့ကိုကွပ်မျက်လိုက်ပြီလို့အီရန်ကမီဇန်သတင်းဌာနကဒီကနေ့စနေနေ့မှာကြေညာပေးမိဘယ်တော့ကွပ်မျက်လိုက်တယ်လဲဆိုတာအတိအကျမသိရသေးပါဘူးဗြိတိန်နဲ့အမေရိကန်အစိုးရတွေကသူ့ကိုတတ်မှတ်ပြစ်လိုက်ဖို့တိုက်တွန်းနေတဲ့ကြားကပဲအီရန်အစိုးရကကွပ်မျက်လိုက်တာဖြစ်ပါတယ်ကိုပြည်သူတွေရဲ့လူခွင့်ရေးကိုလုံးဝမလေးစားတဲ့ရိုင်းဆိုင်တဲ့အစိုးရရဲ့ချင်နာစိတ်ကင်းတဲ့တရေဘောကြောင့်လုံရဖြစ်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးရီရှိဆုနက်က Twitter ပေါ်မှာဒီကနေ့ပဲပြင်းပြင်းထန်ထန်ရေးသားတုံ့ပြန်ခဲ့ပါတယ်။အက်ဂဘာရီဟာယူရန်နိုင်ငံသားရောဗြိတိန်နိုင်ငံသားအဖြစ်ပါခံယူထားသူဖြစ်ပါတယ်။အလီရီဂဇာအက်ဘာရီအပေါ်ဆွဆွဲချက်တွေနဲ့တည်ထချမှတ်မှုဟာနိုင်ငံရေးအရာလုံတာဖြစ်ကြောင်းနဲ့သူ့ကိုကွပ်မျက်မယ်ဆိုရင်အလွန်အမင်းအထိပ္ပယ်မဲ့လုံရဖြစ်မယ်လို့အမေရိကန်နိုင်ငံသားရေးဌာနကလည်းတောက်ချနေတော့ကပဲပြောကြားခဲ့တာပါ။သူ့ကိုအီရန်အာဏာပိုင်တွေဖမ်းဆီးထားစဉ်မှာဆေးကြွေးပြီးတော့နာယီပေါင်းထောင်ထဲချီကြအောင်နှိပ်စက်ပြီးအတင်းအကျပ်ဝန်ခံခိုင်းခဲ့တယ်ဆိုတဲ့သတင်းတွေအတွက်အလွန်စိတ်အနှောက်အယှက်ဖြစ်ရတယ်လို့လည်းနိုင်ငံသားရေးဌာနဒုတိယပြောခွင့်ရဗန်ဒက်ပတဲလ်ကပြောကြားခဲ့ပါတယ်။သူမလုပ်ခဲ့တဲ့ကိစ္စကိုနှိပ်စက်ပြီးဝန်ခံခိုင်းခဲ့တယ်လို့အလီရက်ဇာအက်ဘာရီပြောကြားထားတဲ့အတန်ကို BBC ပါရှန်ဌာနကအခုသတင်းပတ်အစောပိုင်းကထုတ်လွှင့်ခဲ့တာပါ။အက်ဘာရီကိုကြိုးပေးကွပ်မျက်မှုဟာလူသားတွေရဲ့အသက်ရှင်ခွင့်ကိုအီရန်အာဏာပိုင်တွေပြောင်ပြောင်တင်းတင်းဆော်ကားလိုက်တာဖြစ်တယ်လို့ Amnesty International လူခွင့်ရေးအဖွဲ့ကြီးကလည်း Twitter ပေါ်မှာတုံ့ပြန်ဖော်ပြပါတယ်။အီရန်အစိုးရအပေါ်ဆန့်ကျင်ဆန္ဒပြသူတွေအပါအဝင်ဖမ်းဆီးထားသူတွေကိုအီရန်အာဏာပိုင်တွေကတေးတံတွေချမှတ်နေပြီးတော့နိုင်ငံတော်ဝန်ဆန္ဒပြမှုတွေစတင်ခဲ့ခြင်းကလေးကကွပ်မျက်ခဲ့သူ၄ယောက်ထက်မနည်းရှိပါတယ်ရှင်။
ယူကရိန်းမြို့တော် Kiev ရဲ့ Dniprovsky အရက်မှာဒီနေ့ပောက်ကွဲမှုဇက်တိုက်ဖြစ်ခဲ့ပြီးတော့လမ်းမဆက်သွယ်ရေးအဆောက်အုံတွေထိမှန်ခဲ့တယ်လို့ယူကရိန်းသမရုံးထိပ်တန်းအရာရှိနဲ့တခြားအရာရှိတွေကပြောပါရယ်။ဗာဒီပျက်စီးခဲ့တာကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိပါဘူး။အရေးပါတဲ့လမ်းမဆက်သွယ်ရေးအဆောက်အုံတွေကိုရုရှားကပြင်းထန်တိုက်ခိုက်နေတဲ့အကြောင်းနဲ့အသေးစိတ်စစ်ဆေးနေတဲ့ဖြစ်ကြောင်းယူကရိန်းသမရုံးဒုတိယအကြီးအကဲ KLO Timoshenko ကပြောပါရယ်။ဒီကြောင်တိုက်ခိုက်မှုချိုးတင်သတိပေးတံမတိုင်ခင်ကတည်းကပောက်ကွဲတန်ကြီးတွေကြားခဲ့ရပြီးတော့မစ္စတာဒုံအပိုင်းစာတွေလည်းလူနေရက်ွက်တွေထဲကျလာတာကိုမြင်တွေ့ခဲ့ရတယ်လို့ဒနီဘရော့စကီအရက်ကဒေသခံတွေကပြောပါရယ်ကီယက်မြို့တော်ဝန်ဗီတာလီကလစ်ကိုကလည်းပောက်ကွဲမှုတွေဖြစ်တဲ့နေရာတွေကိုကူညီကယ်ဆယ်ရေးအဖွဲ့တွေအားလုံးသွားကြဖို့နဲ့ဒေသခံတွေကိုလည်းယာယီတဲတွေထဲမှာပဲနေပေးကြဖို့ Telegram ကနေသတင်းပို့ပြီးတော့နှိုးဆော်ထားပါရယ်ဒီချိန်ထဲမှာပဲဟာကီဒေသအုပ်ချုပ်ရေးမှုကလည်းS-300 မစ္စိုင်းဒုံးနှလုံးရုရှားနယ်စပ်နားကမြို့ကိုကျခဲ့တယ်လို့ဒီနေ့အစောပိုင်းကပြောပါရယ်။နိုင်ငံရှိတောင်ပိုင်းကဒွန်ဘတ်စ်ဒေသစားထုတ်လို့ရေးတွင်းနေရှိတဲ့ဆိုလီဒါမြို့ကိုသိမ်းယူနိုင်ဖို့ရုရှားဘက်ကအပြင်းထန်ကြိုးစားနေချိန်မှာအရင်အော်တိုဘာလတုန်းကလုခဲ့တယ်လို့ပဲတခြားဒေသတွေမှာလည်းစွန့်ရင်စက်ရုံတွေကိုပြင်းထန်တိုက်ခိုက်လာနေတာဖြစ်ပါရယ်ခင်ဗျာ။
အာရှဒေသမှာတရုတ်နဲ့မြောက်ကိုရီးယားတို့ရဲ့ချင်းချောက်ရံအပေါ်စိုးရိမ်မှုတိုးနေချိန်မှာပဲအမေရိကန်နဲ့ဂျပန်ကြားမှာလုံခြုံရေးဆိုင်ရာတိုးမြင့်ပူးပေါင်းဆောင်ရွက်ဖို့အတွက်သမ္မတဂျိုးဘိုင်ဒန်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတို့တောက်ကြနေတော့ကအင်ဂျီရောမှာဆွေးနွေးခဲ့ကြပါတယ်ဒေတာရင်းငြိမ်းချမ်းရေးအတွက်ဆောင်ရွက်ဖို့အရေးကြီးတယ်လို့ဂျပန်ဝန်ကြီးချုပ်ကအခုလိုပြောကြားခဲ့ပါတယ
်今日米アリオ国は勝ってないほど
ခက်တဲ့သမိုင်းမှာမကြုံစဖူးလုံခြုံရေးစိန်ခေါ်မှုတွေရှုပ်ထွေးတဲ့လုံခြုံရေးဝင်းကျင်အခြေအနေတွေကိုဂျပန်ရောအမေရိကန်မှာလက်ရှိရင်ဆိုင်နေကြရတယ်လို့ပြောသွားပါပါဒေတာရင်းမှာဆက်လက်အေဂျင့်တာယာနေဖို့နှစ်နိုင်ငံလုံးကတည်ငြိမ်အေဂျင့်ရေးကိုလှုပ်သွားကြရမှာဖြစ်ပါတယ်လို့ဝင်းကြီးချုပ်ကီရှိဒါကပြောကြားခဲ့ပါတယ်အမေရိကန်နဲ့ဂျပန်ကြားစစ်ရေးပူးပေါင်းမှုကိုပြင့်တင်မှာဖြစ်ပြီးဂျပန်ရဲ့ကာကွယ်ရေးအတွက်အမေရိကန်ပြည်ထောင်စုကပြေဝါထောက်ခံမှာဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကလည်းပြောကြားခဲ့ပါတယ်ဂျပန်နဲ့အမေရိကန်ကြားမှာအာကာသပူးပေါင်းဆောင်ရွက်ရေးအတွက်သဘောတူစာချုပ်ကိုလည်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်နဲ့ဂျပန်နိုင်ငံသားဝင်ကြီးဟာယာရှိယိုရှိမာဆာတို့ဝါရှင်တန်မြို့တော်ကအာကာသလေလာစူးစမ်းရေးနာဆာဌာနချုပ်မှတောက်ကြနေတော့ကလက်မှတ်ရေးထိုးခဲ့ကြပါတယ်ရှင်
။အမေရိကန်လက်ရှိသမ္မတပြန်မအပ်ခဲ့တဲ့ရှုဝတ်မှတ်တမ်းတွေစစ်ဆေးဖို့ဖြစ်လာချိန်မှာအရင်ဖြစ်ခဲ့တဲ့သမ္မတဟောင်ထရမ့်ရဲ့အမှုနဲ့နိုင်ရှင်သုံးသပ်ပြောလာနေကြပါတယ်။ဖြစ်ရနှစ်ခုလုံးမှာထိတ်တန့်ရှုဝတ်ချက်အချက်လက်တွေပါတယ်ဆိုတာပြောပေမဲ့ဘလို့အချက်လက်မျိုးတွေလဲဆိုတာကိုတော့လူသိရှင်ကြားထုတ်ပြောတဲ့အစင်တော့မဟုတ်သေးပါဘူး။သမ္မတဟောင်ဒေါ်နယ်ထရမ့်စီကနေတင်စီရရှိတဲ့ရှုဝတ်မှတ်တမ်းတွေကတော့သမ္မတဘိုင်ဒန်အခုတရားဝင်ပြန်အပ်ပေးတဲ့ပမာဏထက်အများကြီးပိုများပါတယ်။သမ္မတဟောင်းထရမ့်ရဲ့အိမ်ကနေရှုဝတ်မှတ်တမ်းပေါင်း300ကျော်ကို Federal စုံစမ်းစစ်ဆေးရေးဘူရို FBI ကတွေ့ရှိထားပြီးတော့ဒီထဲမှာ100လောက်ကထိတ်တန့်ရှုဝတ်မှတ်တမ်းတွေလို့တရားရုံးထွက်ချက်မှာပြောထားပါတယ်။ဒါပေမဲ့သမ္မတဘိုင်ဒန်အိမ်နဲ့နောက်နေရာတစ်ခုကနေရှာတွေ့ခဲ့တဲ့ရှုဝတ်ဆော်ရွက်စာတမ်းတွေကတော့တရားစင်တော့မကျော်ပါဘူးလို့သမ္မတရဲ့ရှင်းနေတွေကပြောပါတယ်။ဥပဒေကျွမ်းကျင်သူတွေတချို့ကတော့ခုချိန်မှာနိုင်ရှင်သုံးသပ်ဖို့စောသေးတယ်လို့ဆိုနေကြပါတယ်အရေးအတွက်ကြွားချမှုထက်ဘလောက်ပဲအထောက်ထားကလုံခြုံရေးရပိုအရေးပါထိခိုက်မှုရှိနိုင်တာအပေါ်အသေးစိတ်စက်ကြည့်ဖို့လိုပြီးတော့အလင်းစလိုရှင်းကြည့်ဖို့စောသေးတာလို့ပြောနေကြပါတယ်ဒါပေမဲ့သတင်းတွေမှာတော့ဒီဖြစ်ရက်နှစ်ခုမှာတူတာတွေနဲ့မတူတာတွေကိုသုံးသပ်နေကြပြီးတော့တူတာတချို့ကတော့ရှုပ်ဝတ်မတန်းတွေကိုမစင်မချင်းကင်တွယ်ထိမ့်သိမ့်တာနှစ်ခုလုံးမှာထိတ်တန့်ရှုပ်ဝတ်တွေပါနေတာနဲ့တမာတမတ်ကြမယ်လို့ယူဆကြတဲ့တစုံတရာလွတ်လပ်အမိခိုကင်းနိုင်တဲ့အထူးတရားသူကြီးတွေစစ်ဆေးဖို့တရားရေးဌာနကလှုံ့ဆော်နေတာကိုနိုင်ရှင်ပြောဆိုနေကြတာဖြစ်ပါတယ်ခင်ဗျာ
ဗီယိုရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ခင
်ဗျာ။ဇန်နဝါရီလ14ရက်နေ့စနေနေ့ညဘက်အတွက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်။တရုတ်နိုင်ငံမှာတလားကျော်အတွင်းမှာ COVID-19 ကပ်ရောဂါနဲ့ဆက်ဆက်သေဆုံးသူ6000နီးပါးရှိတယ်လို့တရုတ်အစိုးရတာဝန်ရှိသူတွေဒီကနေ့ပြောကြားလိုက်ပါတယ်တရုတ်အစိုးရရဲ့တင်းကျပ်တဲ့ COVID စီးကံတွေကို2022ဒီဇင်ဘာလမှာဖယ်ရှားလိုက်ခဲ့တဲ့ပြီးကတည်းက COVID ကူးစက်သေဆုံးမှုနဲ့ပတ်သက်လို့တရုတ်အာဏာပိုင်တွေပထမဆုံးထုတ်ပြန်လာလဲဖြစ်ပါတယ်ဒီဇင်ဘာ10ရက်နေ့ကနေပြီးတော့ January 12ရက်နေ့အထိသေဆုံးသူဟာ5938ယောက်ရှိတယ်လို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ဆေးဘက်ဆိုင်ရာဌာနညွှန်ကြားရေးမှူးဂျောင်ဟာဝေးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်သူတို့ထုတ်ပြန်တဲ့သေဆုံးစီးရင်ကဆေးရုံဆေးခန်းတွေမှာသေဆုံးခဲ့ကြသူတွေရဲ့စီးရင်ဖြစ်တာမို့တကယ်တမ်းသေဆုံးတဲ့စီးရင်ဆိုရင်တော့အများကြီးပိုများနိုင်ပါတယ်သေဆုံးသူ6000နီးပါးထဲမှာ9500ကျော်ကကိုဗစ်ဗိုင်းရပ်စ်ကြောင့်အသက်မရှူနိုင်ပေမဲ့သေဆုံးခဲ့သူတွေဖြစ်ပြီးတော့9500နီးပါးကရောဂါအခံရှိသူတွေဖြစ်တယ်လို့ညွှန်ကြားရေးမှူးရာဝေးကပြောပါတယ်နိုင်ငံတော်မှာဒီကိုဗစ်ကြောင့်ဆေးရုံတဲ့ကုသမှုခံယူသူဒီဇင်ဘာလကုန်ပိုင်းမှာအထုတ်အထိပ်ကိုရောက်ခဲ့ပေမဲ့အခုတော့ပြန်ချသွားပြီလို့လည်းသူကပြောပါတယ်ဇန်နဝါရီလတတိယပတ်ကုန်ပိုင်းကစပြီးတော့တရုတ်နှစ်တစ်ကူပွဲတော်တွေစတင်တော့မှဖြစ်တာကြောင့်တန်ပေါင်းများစွာခီးသွားလာကြတဲ့အခါမှာနောက်ထပ်ကိုဗစ်ကူးစက်မှုတွေဖြစ်မှာကိုလည်းစိုးရိမ်နေကြပါတယ်တရုတ်အစိုးရကတင်းကျပ်တဲ့ကိုဗစ်ကန့်သတ်ချက်တွေဖယ်ရှားခဲ့ပြီးတဲ့နောက်တရုတ်လူမျိုးတွေနိုင်ငံသားခီးတွေထွက်နေကြသလိုနိုင်ငံသားခီးသွားတွေလည်းတရုတ်နိုင်ငံကိုသွားလာနေကြပါတယ်ရှင်
တူနီရှားနိုင်ငံမှာဒီမိုကရေစီရေးတောင်းဆိုခဲ့ကြတဲ့2011ခုနှစ်အာဏာရှင်ဆန့်ကျင်တွေဦးလှုပ်ရှားမှုနှစ်ပတ်လည်နေ့ဖြစ်တဲ့ဒီကနေ့မှာတူနီရှားပြည်သူထောင်ထဲချီပြီးတော့မြို့တော်တူနစ်မှာချီတက်ဆန္ဒပြခဲ့ကြပါတယ်။နိုင်ငံတွင်းစီးပွားရေးအချက်အလက်တွေနဲ့သမ္မတ ကေဆာရီရဲ့အာနာရှင်ဆန်တဲ့လောက်ရည်ကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့အစိုးရကိုမချေနှက်တဲ့ပြည်သူတွေနဲ့အတိုက်ခံနိုင်ငံရေးပါတီတွေကဒီနေ့ RN News တော်လှန်ရေး12နှစ်ပြည့်ချိန်မှာစူဝေးချီတက်ခဲ့ကြတာပါဆန္ဒပြပွဲတွေအစဉ်ဆက်ကျင်းပလာခဲ့တဲ့တူနစ်မြို့လယ်ကောင်ကဟာဘစ်ဘူကိုဗာလမ်းမကြီးမှာချီတက်ခဲ့ကြတဲ့ဆန္ဒပြသူတွေဟာရဲတပ်ဖွဲ့ရဲ့အမိန့်ကိုအာခံပြီးတော့လုံခြုံရေးအခွင့်အရေးတွေကိုတွန်းဖယ်ဆန္ဒပြခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်တွန်းထိုးရင်းရုံးရဆန်ကအခြေအနေချို့လဲဖြစ်ခဲ့ပါတယ်ဟဘေဘူဂိုဘာလမ်းပေါ်မှာရှိတဲ့ပြည်ထောင်ဝန်ကြီးဌာနအဆောက်အဦအပြင်ဘက်မှာတော့ရဲတပ်ဖွဲ့ဝင်အင်အားအများပြားမိသက်ပိုက်တွေနဲ့စောင့်ကြပ်နေပါတယ်။လက်ရှိသမရစာရိတ်ကရွေးကောက်ခံလွှတ်တော်ကို2022ခုနှစ်မှာပယ်ဖျက်ပြီးတော့နိုင်ငံရေးပြောင်းလဲတွေလုပ်ဖို့ကြိုးစားပေမဲ့ပြီးခဲ့တဲ့ဒဇင်ဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲပေးသူအရေးအတွက်နည်းပါးခဲ့သလိုအသစ်ဖွဲ့စည်းခဲ့တဲ့လွှတ်တော်ကိုပြည်သူအများစုကမထောက်ခံပါဘူး။သမရရဲ့အစည်းအဝေးဟာဒီမိုကရေစီကိုဆန့်ကျင်တဲ့အာဏာသိမ်းဆောင်ရွက်မှုတွေဖြစ်တယ်လို့ဆိုပြီးတော့အတိုက်ခံနိုင်ငံရေးပါတီတွေနဲ့အလို့သမားသမဂ္ဂတွေအများစုပါဝင်တဲ့အဓိကနိုင်ငံရေးအင်အားစုတွေကတော့ကန့်ကွက်နေကြပါတယ်ခင်ဗျာ။
မိုးကြီးရေရှမ်းမြေပြိုမှုတွေဖြစ်နေတဲ့အမေရိကန်ပြည်ထောင်စုနောက်ဖက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ထဲမှာအခုစနေနေ့တနင်္ဂနွေလာမယ့်တခါသတင်းပတ်ထဲမှာနောက်ထပ်မုန်တိုင်းတွေဝင်ဖို့ရှိနေတာကြောင့်ပြည်နယ်ထဲမှာနေတဲ့သူတွေအထူးသတိရှိကြဖို့အတွက်ပြည်နယ်နဲ့ပြည်ထောင်စုအစိုးရတာဝန်ရှိသူတွေကသတိပေးထားပါတယ်။ဒီဇင်ဘာလကွန်ပိုင်းတွေကကယ်လီဖိုးနီးယားပြည်နယ်မှာမုန်တိုင်းတွေဇက်တိုက်ဝင်နေပြီးလေပြင်းတိုက်ခတ်ရေကြီးမှုကြောင့်19ယောက်ထပ်မင်းနဲ့သေဆုံးခဲ့ပါတယ်။တောက်ကြနေသည့်လူပေါင်း6000ကျော်ဘေးကင်းရာပြောင်းရွှေ့နေနေကြရပြီးတော့အင်ဂျင်2000ကျော်လည်းလျှက်စစ်ပြီးပြတ်တောက်နေတယ်လို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးရုံးရဲ့အရေးပေါ်လုပ်ငန်းဆိုင်ရာညွှန်ကြားရေးမှူးကပြောပါတယ်။ပြည်ထောင်စုအစိုးရအရေးပေါ်တုံ့ပြန်စီမံခန့်ခွဲရေးဖီမာဌာနအကြီးအကဲဒိုင်ယန်ခရစ်ဝဲလ်ကလည်းတောက်ကြနေတော့ကကယ်လီဖိုးနီးယားပြည်နယ်ကထိခိုက်ပျက်စီးမှုတွေကိုတွားရောက်လေ့လာခဲ့ပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးကေဗင်နျူဆန်ကလည်းမုန်တိုင်းထံခံထားရတဲ့မွန်တီစီတိုမြို့ကိုတွားရောက်ခဲ့ပြီးတော့ထိခိုက်ခဲ့သူတွေကိုအားပေးစကားပြောခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကနေရာတော်တော်များများမှာလူနေအိမ်တွေထိခိုက်ပျက်စီးတဲ့အထိရေကာတာကျိုးပေါက်မှုရေကြီးမြေပြိုမှုတွေဖြစ်နေသလိုဟာရီကိန်းပြင်းအားနဲ့လေပြင်းတိုက်ခတ်မှုတွေဖြစ်ခဲ့တဲ့အပြင်လေဆင်နှမောင်းတိုက်ခတ်တဲ့တံကိုလည်းခံထားကြရပါတယ်ရှင်
။ကြာသပတေးနေ့ကခွဲလွန်သွားခဲ့တဲ့တေးရေးတေးဆိုလီဆာမော်ရီပရက်စလီရဲ့ရုပ်လောင်းကိုသူဖခင်နေထိုင်ခဲ့တဲ့ Graceland စံအိမ်ဝန်ကြီးထဲမှာမြုပ်နှံမှာဖြစ်ပါတယ်။ Rock and Roll ဂီတဘရင်လို့တင်စားကြတဲ့ဖခင် Elvis Presley 1989ခုနှစ်ကခွဲလွန်သွားပြီးတဲ့နောက် Graceland စံအိမ်ကြီးကို Lisa Marie ကအမွေရခဲ့တာပါ။ Elvis ရဲ့တူတူသောသမီးဖြစ်တဲ့ Lisa Marie Presley ခွဲလွန်သွားတဲ့အတွက် Elvis ရဲ့ကမ္ဘာတဝန်းကပရိသတ်တွေအတွက်လက်ရှိပြတိုက်လှုပ်ထားတဲ့ Graceland စံအိမ်ဝန်ကြီးကိုလည်းသူတို့ပရိသတ်တွေတောက်ချနေကလာရောက်ပြီးတော့ဝမ်းနဲ့စိတ်မကောင်းကြောင်ဖျက်သခဲ့ကြပါတယ်2020ခုနှစ်ကကိုကိုကိုအဆုံးစီရင်သွားတဲ့လီဆာမာရီရဲ့သားကြီးဘန်ဂျမင်ရဲ့ရုပ်အလောင်းပေးမှာလီဆာမာရီပရက်စလီကိုမြုပ်နှံမှာဖြစ်တယ်လို့သမီးကြီးရဲ့ကိုယ်စားလှယ်ကအသိပေးခဲ့ပါတယ်ခင်ဗျာအစိုးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရနိုင်တို့ချင်းညာပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမှာပါတာအစည်းအဝေးကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ဒီတဲကမှအရင်ဆုံးတော့မြန်မာနိုင်ငံတော်ကလူ့အခွင့်အရေးတွေကိုတင်ဆက်ပေးနေတဲ့ဒုအသံစီစဉ်ကိုနားဆင်ရမှာပါစစ်တပ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံတော်ကလည်းကိုင်ပဋိပက္ခတွေပုံမဆိုးရွားလာနေတာနဲ့အမျှစစ်ဘေးပဋိပက္ခတွေကြားမှာကလေးငယ်တွေပုံမှန်စာသင်ကြားနိုင်တဲ့အခွင့်အလမ်းတွေလည်းဆုံးရှုံးလာနေပါတယ်စစ်တမ်းကြောင့်ထိခိုက်လာတဲ့ကလေးငယ်တွေရဲ့ပညာရေးလုံးဝရပ်တန့်မသွားရအောင်နီလန်းရှာသင်ကြားပေးသူတွေလည်းရှိနေပါတယ်အနေရီကြားဘဝတွေရင်းပြီးတော့စာသင်ကြားပေးနေတဲ့ဆရာဆရာမတွေအကြောင်းကိုတော့ဒီသတင်းပတ်ဒီ Frontier မြန်မာအဖွဲ့ကတင်ဆက်တဲ့ဒုအသံစီစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
ကျွန်တော်တို့ရွာတွေကိုစားကစားစကြောင်းထုတ်လာပြီးရွာတွေကိုအရင်ကြီးကတ်လာပြီးဆိုတဲ့အချိန်မှာကျွန်တော်တို့ရေချိုးမယ်လို့တော့တန်လိုင်းပြီးတော့ထွက်ပြေးရတယ်
။complete area မှာတည်နေတဲ့ရာတောင်နေနဲ့နေတိုင်းနေတိုင်းမိုးလင်းပြီဆိုတာနဲ့အရာအကြီးကြီးရှိပါတယ်။အဲ့ဒါကတော့ဘယ်ချိန်မှန်းဒီလေကြောင်းကနေသူစက်ချပြီးတော့ဟိုဝင်စီးတာမျိုးတွေလုံးမလဲ။ဘယ်ချိန်စစ်ပြေးရမလဲဆိုတဲ့စိတ်အများအားရှိပါတယ်။
ဒီကာလမှာတော့ပြည်သူအများအပြားကစစ်ပရိပခဇုံတွေထဲမှာနေထိုင်နေကြရပါတယ်။အညာဒေသကပြည်သူတွေအတွက်ကတော့စစ်ပွဲကြားရုန်းကန်ရတာကပထမဆုံးကြုံတွေ့ရတဲ့ဘဝအတွေ့အကြုံဖြစ်လာပါတယ်။နေဆက်ဒေသတွေမှာတော့ဒါတွေဟာဝမ်းနည်းစွာနဲ့ပဲမထူးဆန်းတဲ့သတင်းတွေလိုတောင်ဖြစ်နေပါပြီ။ဒါပေမဲ့အခုဆောင်းမတဲ့ကဆရာတွေကတော့အနေရီကြားကပဲသူတို့ဘဝကိုရင်ပြီးမြို့သားမြို့ရေးအစိုးရရဲ့ ဂျာကာလပညာရေးစနစ်နဲ့ကလေးတွေကိုပညာသင်ပေးဖို့ရွေးချယ်ထားကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တာအပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားပါမယ်။ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲထားပါတယ်ရှင
်။ဆရာကိုတန်းစင်ကဝင်ဝင်အတော်တန်ကောင်းတဲ့စာသင်တဲ့အလုပ်တစ်ခုနဲ့ရန်ကုန်မှာအဆင်ပြေပြေနေထိုင်ခဲ့ရတဲ့သူပါ။ဒါပေမဲ့ဒီလိုနေရတာထက်မတည်ငြိမ်တဲ့စစ်ပရိပက္ခဆောင်တွေမှာနေထိုင်နေကြတဲ့ကလေးငယ်တွေကိုစာတင်ကြားပေးတာကပိုအကျိုးရှိစေနိုင်မယ်လို့သူဆုံးဖြတ်ခဲ့ပြီးစည်ရေးပြင်းထန်နေတဲ့မကွေးတိုင်းပေါ့မြို့နယ်တွေကိုသူရောက်ရှိလာပါတယ်။ဒါပေမဲ့အဲ့ဒီနေရာကိုရောက်ပြီးစာတင်ကြားဖို့နဲ့အခြေကျနိုင်မှုမလို့ရသေးခင်စစ်ကောင်စီတပ်တွေစစ်ကြောင်းထုတ်လို့အရင်စစ်ပြေးရပါတယ်။
ကျွန်တော်တို့ရွာတွေကိုစက္ကစာစစ်ကြောင်းထိုးလာပြီးရွာတွေကိုအရင်ကြီးကတ်လာပြီးဆိုတဲ့အချိန်မှာကျွန်တော်တို့ရေချိုးမဲ့လုံတုံတန်လိုင်းပေါ်ထွက်ပြေးရတယ်။ကိုယ်အတွေ့အကြုံကပထမဆုံးအတွေ့အကြုံဖြစ်တဲ့အတွက်ကြောင့်မလို့နစ်လန့်သွားတယ်။ငါတို့ဘာကြီးလုံးဝမလဲဘယ်ဘက်ကိုပြေးရမှာလဲဘာကြီးယူသွားမှာလဲမဖြစ်မနေပေါ့နော်။ဆိုတော့ဒါမဲ့ကျွန်တော်တို့က emergency bag ကအမြဲတမ်းပြင်ထားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ emergency bag ထဲကိုကျွန်တော်တို့တချို့ဝတ်စားတွေထည့်ပေါ့နော်။အဲ့ပြေးရတယ်ကျွန်တော်တို့ပြေးကြတယ်
။ဒီလိုစစ်ပေးဒုက္ခတွေကြောင့်မှနေထိုင်ရင်စာတင်နေကြတဲ့ဆရာဆရာမတွေနိုင်ငံတော်အများပြားရှိနေပြီးအထူးသဖြင့်တော့စကိုင်းနဲ့မကွေးတိုင်းဒေသအချို့မှာရှိနေကြပါတယ်။အဲ့ဒီဒေသတွေမှာစစ်ကောင်စီကိုဆန့်ကျင်တဲ့လက်နက်ကင်တော်လှန်ရေးတွေအင်အားကောင်းလာတဲ့အမျှစစ်တပ်ကတုံ့ပြန်ပုံကလည်းတကယ့်ကိုရက်ဆက်ကြမ်းကြုတ်လာပါတယ်။ Data for Myanmar ရဲ့စီးရင်တွေအရတော့စစ်ကောင်စီတပ်တွေဟာ2021မေလကစတင်ပြီးနိုင်ငံတော်မှာအင်ဂျီပေါင်း 38,000 ကျော်လောက်ကိုမီးရှို့ဖျက်ဆီးခဲ့ပါတယ်။အဲ့ဒီထဲမှာ80ရာခိုင်နှုန်းကစကိုင်းတိုင်းကဖြစ်ပြီးတော့20ရာခိုင်နှုန်းကမကွေးတိုင်းကဖြစ်ပါတယ်။ဒါ့အပြင်အဲ့ဒီဒေသတွေမှာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဆက်နွယ်နေတဲ့စာတင်ကျောင်းတွေယာနယ်ချီကိုတည်ထောင်ထားတဲ့ဒေသတွေလည်းဖြစ်ပါတယ်။အဲ့ဒီကျောင်းတွေမှာအာဏာသိမ်းပြီးနောက်အကြမ်းမဖက်အာဏာဖီဆိုင်ကြီးလှုပ်ရှားမှုစီရီယံမှာပါဝင်ထားတဲ့ဆရာဆရာမတွေအများစုကစာတင်ကြပါတယ်။အညာဒေသတွေမှာဒေသခံတော်လှန်ရေးအင်အားစုတွေဘက်ကအပြေးဝနေမြေစိုးမိုးမှုမရသေးတာကြောင့်စစ်ကောင်စီတပ်တွေနဲ့ထိတွေ့တိုက်ပွဲတွေမကြာခဏဆူတလို့ရှိနေတတ်ပါတယ်။အသက်20ဆွန်းဆွန်းသာရှိသေးတဲ့ဆရာမမက်ဖြူဖြူကစကိုင်းတိုင်းကမ်ပလူမြို့နယ်ကတနေရာမှာစတင်ပါတယ်။စကိုင်းပညာရေးကောလိပ်မှာကျောင်းတက်ခဲ့ပြီးနောက်သူ့ရဲ့ပထမဆုံးစတင်ကြတဲ့အလုပ်ကိုတော်လည်ရေးနယ်တနေရာမှာစတင်ခဲ့ပါတယ်။အခုဆိုသူရောက်ရှိနေစဉ်ကာလအတွင်းမှာပဲစစ်ဘေးရှောင်ရတာ၄ချိန်ရှိပြီလို့သူကဒို့အတန်ကိုပြောပြပါတယ်
။နောက်ရတစ်ခုကတော့ဒုတိယတစ်ခါထိုးရဲ့စစ်ကြောင်းလုံးကစစ်ကြောင်းကအရင်ကြီးတက်သွားတော့လို့အမှစီကံကိုရှိမှာအတောင်းလိုက်ပြီးလာနေတာမျိုးဆိုမှရှင်းပြရတဲ့အခါမျိုးရှိအကက်ချီတောင်မရဲ့ကြီးရတာမမရမနာလို့ကြီးပြီးတော့မှဒီနေ့ဝေးတော့လို့ထင်နေနေရာမှာအတန်မထွက်ခင်းနေတော့ချက်လေးကရှုံနေနေတုံးနေတာအဲ့ဒါလည်းကိုယ်နဲ့အနည်းငယ်လေးအဲ့ဒီကိုကအောက်ကချက်မှာပုံနေတော့အပေါ်ကလမ်းကနေပြုတ်ဖြစ်သွားပါတယ်အဲ့တော့ဆိုရင်တကယ်မိသွားရင်တော့ကိုကိုပြေးလို့တောင်ထင်ထားတာ
စာတင်နေတဲ့ဆရာဆရာမတွေဟာစစ်ကောင်စီရဲ့ပြစ်မှတ်တွေဖြစ်လာကြပါတယ်အကြောင်းကတော့အစိုးရဝန်ထမ်းဟောင်းတွေဖြစ်ကြတဲ့ဆရာဆရာမတွေဟာ NUG ရဲ့ဂျာကာလာပညာရေးစနစ်ကိုအကောင့်ထည့်ဖို့လှုပ်ဆောင်နေကြလို့ဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့မှတ်တမ်းမှာတော့စစ်အာဏာသိမ်းပြီးချိန်ကစလို့အနည်းဆုံးကျောင်းဆရာဆရာမ30လောက်စစ်ကောင်စီလက်ချက်နဲ့တည်ဆုံခဲ့ရပြီး250နီးပါးဖမ်းဆီးထိန်းသိမ်းခံထားရစေလို့ဖော်ပြပါတယ်။စစ်တပ်ကလည်းစာတင်ကျောင်းတွေကိုခုခံတဲ့သူတွေလို့ယူဆတဲ့အတွက်ကြောင်းမှန်သိရင်ဖြစ်စည်းတာတွေရှိနေတဲ့လို့ဆီယာမမက်ဖြူဖြူကဆိုပါတယ်
။ညတိုင်းကျရင်တော့ကိုလုံချုံရင်ကကိုယ်တိုင်းနဲ့ကင်းဆောင်ရပေါ့။ကိုယ်တိုင်းကင်းဆောင်ပြီးမှအိတ်တယ်အဲ့လိုလူကြီးကအဲ့တော့ပါအရင်ကမတွေ့ရပါဘူးစစ်ကြောင်းထူလိုက်တော့တွေ့ရပါပေါ့ဒီနေရာကိုကြောင်းဆိုတာမသိအောင်ဆိုပြီးတော့မှခုံနေရဆပေါ့စစ်ကြောင်းဒီဘက်ကိုရောက်လာပြီးတကယ်တမ်းနဲ့ရိုက်ထားတဲ့ခုံတွေပြင်ထိုးရတယ်ရိုက်ထားတဲ့ပြင်ပုံးတွေပြင်ထိုးရတယ်ပြီးတော့ကြောင်းနဲ့မတူအောင်ဘာစားတဲ့စားတယ်မှမပြောင်းနေအောင်အကုန်လုံးကင်းချေပြီးတော့မှကျွန်တော်လည်းတနည်းအားကိုတော့ဖွက်ထားရတယ်ပေါ့
လက်ရှိမှာမြေပြင်စစ်ကြောင်းထိုးတာတွေကိုပဲစိုးရိမ်နေကြရတာတော့မဟုတ်ပါဘူးလေကြောင်းတိုက်ခိုက်မှုကိုလည်းစိုးရိမ်ရပါတယ်ဒါနဲ့ပတ်သက်လို့စက်တင်ဘာ22ရက်နေ့ကတပည့်ရင်မြို့နယ်လက်ရက်ကုန်းကြီးရွာစာတင်ကျောင်းကိုလေကြောင်းကနေတိုက်ခိုက်မှုကြောင့်ကလေးငယ်9ဦးအပါအဝင်အနည်းဆုံး12ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်ကသတိရှိနေပါတယ်အဲ့ဒီဖြစ်ရပ်နောက်ပိုင်းကြီးရွာစာတင်ကျောင်းအများစုမှာရေးပေါ်ရှောင်တိမ်မှုဘုံခိုခြင်းနဲ့ဘန်ကာတွေဆောက်လုပ်လာကြပါတယ်ကလေးတွေကိုလည်းလေကြောင်းအန္တရာယ်ကနေကိုကိုကိုဘလို့ကာကွယ်ရမလဲဆိုတာတွေကိုသင်ခန်းစာတစ်ခုအနေနဲ့ထည့်သွင်းသင်ကြားလာကြရပါတယ်။ စကိုင်းတိုင်းအတွင်းကအစီအပြင်းထန်တဲ့ဒေသတစ်ခုမှာစာတင်နေတဲ့ဆရာတဦးကတော့သူခန့်စားချက်ကိုအခုလိုပြောပြပါဗျာ
complete area မှာတင်နေတဲ့တယောက်အနေနဲ့နေတိုင်းနေတိုင်းမိုးလင်းပြီဆိုတာနဲ့ဖိအားအကြီးကြီးရှိပါတယ်အဲ့ဒါကတော့ပဲချိန်မြန်းဒီလေချောင်းကနေထိုးစစ်ချပြီးတော့ဟိုဝင်စီးတာမျိုးတွေလုံမလဲလေချိန်စစ်ပြေးရမလဲဆိုတဲ့စိတ်အမြဲတမ်းရှိပါတယ်နောက်တစ်ခုစိုးရိမ်တာတော့ကိုစောင့်ရှောက်ပြီးတင်နေတဲ့ကလေးတွေကိုဒီလည်းရကုန်ဖြစ်စဉ်လိုမျိုးကိုဖြစ်သွားမှမျိုးကိုလည်းဟိုတော်တော်ကြီးကိုစိုးရိမ်စိတ်ရှိပါတယ်အဲအကြောင်းတနေ့ဒီနေ့နေဝင်ပြီဆိုမှဩဒီနေ့တော့ငါစေရရပြီအမိုးလင်းပြီဆိုရင်ဒီညတော့ငါကောင်းအေးလိုက်ရတယ်စသဖြင့်ဒီလိုစိတ်မျိုးနဲ့နေတိုင်းနေတိုင်းကိုဖြတ်တန်းနေရတဲ့အနေအထားမျိုးဖြစ်ပါတယ
်ဒီလိုအသက်အန္တရာယ်တွေရှိနေပေမဲ့လည်းဂျာကာလာပြည်သူပညာရေးစနစ်မှာပါဝင်ပြီးစာတင်နေကြတဲ့ဆရာတွေပိုများလာတယ်လို့အခြေခံပညာရေးဝန်ထမ်းများအထွေထွေ debate committee BETSC ကအတွေ့အကြုံမှုဆရာနောင်ချူကပြောပါတယ
်အခုတော့ကျွန်တော်တို့အပြည်သူပညာရေးအကြောင်းတွေဖက်ဒရယ်အကြောင်းတွေ online နဲ့နေပြည်မှာအဲကျွန်တော်တို့အားကောင်းကောင်းနဲ့ခုပေါ်လာအချိန်ဟုန်လဲရှိလာတဲ့အခါမှာတော့အဲကျွန်တော်တို့ဒီဆရာဆရာမတွေက CDL လောက်ထားဒီမဲ့လေကို profession တော့မစွန့်နိုင်ဘူးပေါ့နော်ကျွန်တော်တို့နိုင်ငံမှာတခါမှမရှိခဲ့ဘူးတဲ့အဲဒီပညာရေးစနစ်တစ်ခုပေါ့နော်ဒါ new normal လို့ပဲပြောရမှာပေါ့နော်ကျွန်တော်တို့ပုံမှန်မဟုတ်တဲ့ပညာရေးစနစ်တစ်ခုကိုတွားနေတယ်ဒါ online ရောမြေပြင်ရောအဲဒါဒီ landscape ပေါက်တယ်ပညာရေးစနစ်တစ်ခုကိုတွားဖို့အတွက်အဲ federal ပြည်ထောင်စုကိုတည်ဆောက်ဖို့အတွက်ကောင်းမွန်တဲ့အဲလှုပ်ရှားမှုတွေလှုပ်ဆောင်မှုတွေဖြစ်တယ်ဒါဒီတော်လိုင်းကိုအထောက်အကူပြုနေခြင်းလည်းဖြစ်တယ
်လက်ရှိအွန်လိုင်းစာတင်ကြရေးနဲ့လှုပ်ဆောင်နေတဲ့ Federal အကြောင်းတချို့မှာတော့ဆရာဆရာမတွေအတွက်လစာသဘောမျိုးထောက်ပံ့ပေးထားနိုင်တာတွေရှိပါတယ်ဒါပေမဲ့မြေပြင်မှာအသက်ကိုရှင်ပြီးစာတင်နေကြတဲ့ကုထုကုထစာတင်ကြောင်းကဆရာဆရာမအများစုကိုတော့ထောက်ပံ့လစာငွေပေးထားနိုင်မှုလိုအပ်ချက်တွေရှိနေပါသေးတယ်ဆရာတွေကိုဒေသခံရွာသားတွေကအကူအညီဆောင်ရှောက်ကြပါတယ်ဒီလိုအခြေအနေတွေကြားမှာ CRA ဘာကြောင့်စာဆက်တင်နေကြလဲဆိုတာကိုမြေပြင်တင်ကြားရေးလုပ်ငန်းတွေမှာပါဝင်နေတဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကဆရာတဦးကအခုလိုပြောပြပါတယ်
။တမိုင်းတစ်လျှောက်တင်ငန်းစာကိုကြည့်လိုက်ရင်လည်းဟိုနိုင်ငံရေးမတည်ငြိမ်မှုတွေကြောင်းဒီပညာသင်ကြားမှုတွေပြတ်ကွက်ခဲ့တာမျိုးကြောင်းကျွန်တော် generation တွေတစ်ဆင့်ပြီးတစ်ဆင့်နေငယ်ကြားရတာပေါ့နော်။နောက်ကြတော့ brain drain တွေဖြစ်ခဲ့ရပေါ့။တော်များဒီအုံနောက်ယူစည်းရဲဆိုတာနိုင်ငံခြားကိုထွက်သွားမှအုံနောက်ယူစည်းရပေါ့။ကိုယ်စီမှာဖြစ်တဲ့ဖြစ်ထိုက်တာတွေမဖြစ်ရင်လည်းဒါအုံနောက်ယူစည်းတာပဲ။အဲ့အတွက်အဲ့ဒါမျိုးဖြစ်ပါဦးကျွန်တော်တို့ဆိုရင်အတွက်ဒါချက်ချင်းပဲကျွန်တော်တို့သင်ကြားရေးပြန်ဆားလိမ့်မယ်။ရရင်ရလို့နည်းနဲ့သင်ရလိမ့်မယ်ဆိုတဲ့ idea ပေါ်လာပေါ့နော်။
NUG ရဲ့ပညာရေးဝန်ကြီးဌာနကနေ CDN ဆရာရီနဲ့ပတ်သက်တဲ့ဂျာကာလာပညာရေးဆောင်ရွက်မှုစစ်တမ်းတစ်ခုလုပ်ခဲ့ပါတယ်။အဲ့ဒီထဲမှာဖြစ်ဆိုသူဆရာရီရဲ့တရားရဂိုင်းလုံးက CDN လှုပ်ရှားမှုမှာပါဝင်ခဲ့လို့နောင်နာတဆုံတရားမရဘူးလို့ဖြစ်ဆိုခဲ့ကြပြီး68ရဂိုင်းလုံးသောဆရာဆရာမတွေက NUG ရဲ့ဂျာကာလာပညာရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နေကြပါတယ်။ရန်ကုန်ကနေမကွေးဘက်ကိုစာတင်မှုရွှေ့ပြောင်းလာခဲ့သူဆရာကိုတန့်စင်ကတော့ဒီလမ်းကိုသူဆက်လျှောက်မယ်လို့ဆုံးဖြတ်ထားပါတယ်
။ဟိုအမြဲတမ်းကျွန်တော်တို့ကလေ CDM လုပ်လိုက်ပြီးကြတဲ့ကဟိုကျွန်တော်တို့ရဲ့လုံခြုံရေးအာမခံချက်ကအသက်အာမခံချက်ကဘာမှမရှိတော့ဘူးလေ။ဒီအလုပ်လုပ်ပြီးဆိုရရကျွန်တော်တို့ရဲ့အသက်အာမခံချက်ကဘာမှမရှိတော့ဘူးဆိုတော့ကြောက်တဲ့ခံစားချက်ကလွင်ရင်ဘာမှမရှိဘူး။ကြောက်တယ်ဒါပေမဲ့ကြောက်နေပေမဲ့ကျွန်တော်တို့ကရက်လန့်လို့မရဘူး။ကျွန်တော်တို့ဆက်လုပ်ရမယ်ဆိုရယ်စိတ်နဲ့ပဲဆက်လုပ်နေရတာပါပဲပေါ့နော်။
ကျွန်တော်တို့ကလေးတွေမှာ right to education လို့ခေါ်တဲ့ပညာသင်ယူခွင့်ရရှိဖို့အတွက်အခွင့်အရေးတွေရှိနေတယ်။ဆိုတော့ဒီလိုမျိုး free ပြခဖြစ်နေတဲ့ data ကလေးတွေမှာလည်းပညာသင်ယူခွင့်ရှိတယ်။ဒါကြောင့်ကျွန်တော်တို့မျိုးဆက်ကပညာမတတ်တော့ဘူးဆိုလို့ရှိရင်ဆရာမရှင်တွေဖြစ်စီခြင်းနဲ့နိုင်ငံဖြစ်သွားလိမ့်မယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒို့တန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့တန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးတဲ့ဒို့တန်အစီအစဉ်ကိုနားဆင်ကြည့်ရှုကြရတာဖြစ်ပါတယ်။အခုတစ်ခါတော့ Democracy လူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးမှာပါ။မြန်မာနိုင်ငံရေးကိုလူမျိုးဘာသာဆွဲအတ္တဘာဝနိုင်ငံရေး identity politics အဖြစ်ပညာရက်လေ့လာနေကြသူတချို့ကသုံးသပ်ကြပါတယ်လွတ်လပ်ရေးလှုပ်ရှားမှုကာလအတွင်းလဝဲယူဝါအစကိုညှို့ခဲ့ပြီးတော့လွတ်လပ်ရပြီးတရင်3နဲ့တရင်5တို့တောခုသွားကြပြီးတဲ့နောက်မှာတော့မြန်မာတပ်မတော်ရဲ့နိုင်ငံရေးကအမျိုးသားရေး socialist ဝါဒဖြစ်လာခဲ့ပါတယ်အထူးသဖြင့်1988နောက်ပိုင်းမှာတော့တပ်မတော်ရဲ့အမျိုးသားရေးဟာလူမျိုးဘာသာဆွဲအမျိုးသားရေးလက်ရဇွန်နိုင်ငံရေးဘက်ကို ရွေးလာလေသလားလို့လေးလာသူတချို့ကသုံးသပ်လာကြပါတယ်။လူမျိုးနဲ့ဗုဒ္ဓဘာသာအရေးချွေးချော်နေကြတဲ့နိုင်ငံရေးကိုဗုဒ္ဓဘာသာအယူဆတောင်းကပဲပြန်လည်သုံးသပ်ကြည့်ရင်ရောဘယ်လိုတွေ့ရပါမလဲ။ကနေဒါနိုင်ငံ York University မှာပါရဂူဘွဲ့ယူဖို့ကြိုးစားနေတဲ့ကိုထက်မင်းလွင်နဲ့ဦးသမောင်စန်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
။ဗရင်ဂါနဲ့ American Brazil နိုင်ငံအထိရွေးကောက်ပွဲမှာရှုံးနိမ့်သွားကြတဲ့လက်ရာစွန် Conservative နိုင်ငံကြီးထောက်ခံသူတွေဟာအာဏာသိမ်းဖို့နီလာမျိုးမျိုးနဲ့အုံကြွကြိုးစားခဲ့ကြပါတယ်လဲအစုံ conservative နိုင်ငံရေးရဲ့အဓိကလက္ခဏာတစ်ခုကတော့လူမျိုးရေးနဲ့ဘာသာရေးကိုနိုင်ငံတော်အာဏာရရှိရေးအတွက်အသုံးချကြိုးစားလာကြတာပဲဖြစ်ပါတယ်။ဒီပါကျွန်တော်ရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာအဲဒီလိုလူမျိုးနဲ့ဗုဒ္ဓဘာသာအရေးကိုထိတ်တန့်တင်လာကြတဲ့မြန်မာနိုင်ငံရေးကိုဗုဒ္ဓဘာသာရဲ့အဓိကအယူဆတောင်းတာပဲဆွေးနွေးသုံးသပ်ကြည့်ကြပါတယ်။ရှင်နေမို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ကလင်တာနိုင်ငံ York University ကဘာသာရေးနဲ့နိုင်ငံရေးကိုဇောင်းပိလေးလာပြီးပါရဂူဝဲယူဖို့ကြိုးစားနေတဲ့ကိုထက်မင်းလွင်ဖြစ်ပါတယ်။မင်္ဂလာပါကိုထက်မင်းလွင်ရေ
။မင်္ဂလာပါဆရာခင်ဗျာ
။ဟုတ်ကဲ့ဒီနေ့ကမ္ဘာကြီးမှာလက်ရာအမျိုးသားစွန်ဘာသာရေးနယ်တဲ့အယူအဆတွေကလည်းပို့ပြီးတော့ကျွန်တော်တို့အားကောင်းလာတာကိုတွေ့ရတယ်။ဆိုတော့ကိုထက်မင်းလွင်ကဘာသာရေးနဲ့နိုင်ငံရေးကိုလည်းပါရဂူဝဲယူဖို့အတွက်လေ့လာနေတဲ့သူတယောက်ဆိုတော့အခုတော့နေ့သက်မှာမြန်မာနိုင်ငံအနေနဲ့ကောဘာသာရေးနဲ့ဆက်နွယ်ပြီးနိုင်ငံတစ်ခုအတွက်ပို့ပြီးကောင်းမွန်လာအောင်ဆောင်ရွက်နိုင်တဲ့အယူအဆတွေအထူးသဖြင့်ဗုဒ္ဓဘာသာမှာမရှိဘူးလား
ဟုတ်ကဲ့ဆရာအခုလက်ရှိအခြေအနေကိုပြောရမယ်ဆိုလို့ရှိရင်ကတော့ကြာလက်တည်ရဲ့အတိုင်းပဲကျွန်တော်တို့မြန်မာပြည်မှာဖြစ်နေတဲ့နိုင်ငံရေးအခြေအနေအများစုဟာဒီ identity ဆိုတဲ့ဒီတရုတ်တကံ
အတ္တဘာဝဆိုပြီးတော့မြန်မာပြည်တံကလည်းအဲ့ဒီလိုပြန်တယ်ဆိုတော့ငါဆိုတာဘာလဲဆိုတာသတ်မှတ်ချက
်ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီ identity နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအများကြီးကိုပဲအကြီးအလယ်ပြောဆိုဆွေးနွေးနေရတဲ့သဘောရှိတာပေါ့နော်အခုနေခါမှာကဒီစစ်ကောင်စီဘက်ကလည်းပြောတဲ့စကားကမင်းတို့ငါတို့သာအာဏာမသိမ်းဘူးဆိုလို့ရှိရင်ဖျားဆင်ပျောက်သွားမယ်ဆိုပြီးတော့သူတို့ပုံမှန်ပေါ့လုံနေကြထုံးစံအတိုင်းဗုဒ္ဓဘာသာကိုအခြေခံပြီးဗုဒ္ဓဘာသာကိုကာကွယ်တယ်ဆိုတော့ပုံရိပ်ကိုသူတို့ကဖန်တယ်ဒါပေမဲ့ဘယ်လိုဖြစ်နေတယ်ဆိုတာဒတိုင်းပြည်လုံးလည်းမျက်မြင်ပါပဲအဲ့တော့အဲထူတော့ပြောပြမလို့ပါအဲ့ဒီအချိန်နေမှာပဲဒီ discourse ပေါ့နော်ဒီအဆိုတွေဒီအပြောတွေကိုတုံ့ပြန်မှုရာအတွက်ကိုလူနည်းစုတွေဘက်မှကြာတော့လည်းပဲဘယ်လိုဖြစ်လာတော့ဆိုတဲ့အခါကျတော့လူနည်းစု identity ကိုပို့ပြီးတော့ထိုးတင်လာတယ်ပို့ပြီးတော့အဲ့ဒီအင်္ဂလိပ်လိုပြောလို့ဆရာရဲ့ hardening the identities hardening the differences ဒီ social identities တွေဟာဒီအမြဲတမ်းပြောင်းနေတဲ့သဘောမတည်မြဲတဲ့သဘောတမိုင်းကြောင်းအခြေခံတဲ့သဘောတွေအကုန်လုံးကိုမေ့လို့ဖြစ်တဲ့အခါကျတော့ဘုရားဘာသာနဲ့ဆက်ပြီးတော့စဉ်းစားမယ်ဆိုလို့ရှိရင်ဒါတွေကဒါပြည့်ညက်သဘောပေါ့နော်အဲ့တော့ကျွန်တော်တို့ဒီအနောက်ပိုင်းတွေမှာတော့
ပြည့်ညက်နဲ့အိဋ္ဌသဘောလို့ပြောရမှာပေါ့နော်
ပြည့်ညက်နဲ့အိဋ္ဌသဘောပေါ့ဆရာ
ကျွန်တော်တို့ဒီခုနကကိုထက်ပြောသွားသလိုအပြောင်းလဲသဘောဆိုလို့ရှိရင်လေဟိုဂရိเนาะတွေးခေါ်ကြည့်ရှင်ကြီးဖြစ်တဲ့ Heraclitus ဆိုစာပြီးလူတယောက်ကမြစ်တစ်မြစ်ထဲမှာနှစ်ခါမဆင်းနိုင်ဘူး။ဘာလို့လဲဆိုရင်နောက်တစ်ခါဆင်းလိုက်တဲ့အခါမှာမြစ်ကလည်းပထမမြစ်မဟုတ်တော့ဘူး။ကြီးကစီးနေတယ်ပြောင်းလဲနေတယ်ပြောကြောင်းလူကလည်းပထမလူမဟုတ်တော့ဘူး။ဟောဒါအပြောင်းလဲရဲ့သဘောကိုသူကပုံကြီးပြောတယ်။ဗုဒ္ဓကတော့ယုတ်နံရဲ့အသေးစိတ်သဘောကိုလောကသဘောထက်ယုတ်နံရဲ့သဘောကိုပြောတော့သူတော့ချုပ်လိုက်ရင်တော့အပြောင်းနဲ့အနှိမ့်စာရဲ့သဘောနော်ဒါပေမဲ့တော့ချက်ကခုနကိုထက်ပြောသားတယ်လို့ပဲဗုဒ္ဓဘာသာပေါ့အထူးသဖြင့်ဗုဒ္ဓဘာသာဆိုတာကဘလို့တုံ့ပြန်မလဲစိတ်ရဲ့တုံ့ပြန်ပုံကိုအဓိကထားတဲ့ဘာသာရေးဖြစ်တဲ့တကြောင်နော်ကိုထက်ပြောတာလေးကိုကျွန်တော်ကပဲ့တင်ထပ်ပြီးပြောရလို့ရှိရင်လက်ရှိနိုင်ငံရေးပဋိပက္ခတွေထဲမှာပါဝင်နေကြတဲ့သူတွေအားလုံးပါမတို့ဘလို့တော့မြန်မိလေတလဲဆိုတော့ကိုယ်စိတ်လေးကိုကိုပြန်ကြည့်ဖို့များလို့မလား
ဟုတ်နော်ဒါပေါ့ဆရာဟုတ်ကဲ့ဆရာဟုတ်အဲ့တော့ဗုဒ္ဓဝါဒအလိုရကတော့ကျွန်တော်တို့ပထမဦးဆုံးကဒီငါလို့ဟိုထင်မှားတဲ့ဟာပေါ့နော်ငါရှိတယ်ငါကောင်းရှိတယ်ငါရှိတယ်ဆိုတော့ထင်မှားမှုပေါ့အဲ့တော့ကျွန်တော်တို့နိုင်ငံရေးမှာကြတော့အခုနေခါမှာဒီမြန်မာပြည်နိုင်ငံရေးမှာကြတော့က general wa yin ka le ya chano tai bi ya lu myo so ni de tai bi le bo a lo a ri lu myo so ni de tai bi ma ma di di 135 myo so le tai nyin da so le di tat mat che ba na pyat than che bo a lo di ha le naw that da ho khu lo pyo le kha cha lo sia ye doe de lo phit ni da bo cha da da lu phwe si ga be pyat than ne ha bo ကျွန်တော် နည်းနည်း ဟို စကား ပြန် ဆက် လို့ရှင် ကျွန်တော် ရှေး တုန်းက လူမျိုး 100 တပါး လို့ ပြီးတာ ဆရာ ကျွန်တော် 135 လို့ မသိဘူး အဲ့တော့ 100 တစ် မျိုး ကနေ 135 မျိው ပြောင်းသွားတဲ့ disco ဆာ စဉ်းစားဖို့ ကောင်းတယ် ကြာ အဲ့ဒီ ကနေ အခု အဲ့ဒီ 135 မျို ထဲမှာပဲ ကျွန်တော်တို့က နေပြီးတော့ အာ ကျွန်တော် တို့တိုင်းပြည်က အဲ့ဒီ 135 မျိုးကို အဟုတ် ထင်အောင် မှားရာ နေပြီးတော့မှ ကျွန်တော်တို့က Rohingya genocide လည်း ဖြစ်တယ် နော် ဆရာ အဲ့တော့ တခြား ဒီ ဟို ပမာ လို့ ခံယူတဲ့ Baba Mosleni, Baba Mohu, so they get an alipite, the Odia, that Nanganya, Lurila, Bahala, so they had it a compite. Oh, Purabada, Luyaro, General, Nangaha, Maho, Nalu, Dimapie, so they have General, and Yepiore, that we met. The Lumuan is in Nepeu, Yaulare, Kajaro. The Dinima, she did Luri, Alung Ye, Bon Luchama, Yang, General Peluni, Jamale, so they, Migong, Mechi, Piatuapido. nga bama nga shan so le ha bo na a lo khu di chano di ma ko tat pyo lu da ro tit kaung si ya di boudha ba da phit mu ne bama phit mu ne wo tho pi lo di ma pi nai ne di dat pya hau ko be jwa ni de chei ma chano ru ba ka tou pyan mu wa le be min ru wa bama phit de nga ru wa shan phit de kachin phit de ko re ha wo di difference bo na ma du kwe pya mu wo po pi lo ji se me ha se me ha ri wo ကျွန်တော်တို့ကနည်းနည်းစဉ်းစားဖို့ကောင်းတယ်ပေါ့အဲ့လိုပြောလို့အဲ့လိုပြောလို့နောက်ထပ်ဗမာတယောက်ကတော့ဗမာနိုင်ငံရေးရှင်းပေါ့အကုန်လုံးမေးလိုက်ကြပါစို့လို့ပြောပြမိလားလို့တချို့လဲဆွဆွဲကောင်းဆွဆွဲမယ်ကျွန်တော်အဲ့လိုပြောတာမဟုတ်ပါဘူးကျွန်တော်ပြောလို့တာဒီခုနကကျွန်တော်နဲ့ဆရာနဲ့ဆွေးနွေးသလိုပဲဒီ
အတဘာဝငါဘာဆိုတာဒီအကုန်လုံးကိုကကျွန်တော်တို့မှာရှမ်းဆိုလို့ရှိရင်တော့ဗုဒ္ဓဘာသာအများစုဖြစ်တယ်အများစုဗုဒ္ဓဘာသာဖြစ်တယ်ဘာကြောင့်မို့ဒါဒီအကုန်လုံးကပြင်းပြတည်တဲ့ဘောပဲเนาะဆိုတော့ပြင်းပြတည်ရလဲပြောင်းနေတဲ့ကွဲနေဆိုတော့ပြီးခဲ့တဲ့ကျွန်တော်တို့အဲတစ်ကုန်မှာပဲကျွန်တော်ဒေါက်တာကြီးမိုသူနဲ့လုပ်တဲ့ထဲမှာဆိုကျွန်တော်တို့ဒီမြန်မာဆိုတဲ့ဂျီးတို့ဆက်လင ซ่าတွေပါပါမင်းနေကြတယ်ဒါကြောင့်မို့မြန်မာကနေမှတခါအခြားနိုင်ငံတွေကိုဆက်ပြီးတော့နေကြတဲ့ကုလူဆက်ဆံမှုတွေကိုသမိုင်းချီတည်းကရှိခဲ့တယ်ဆိုတော့တွေ့လာတယ်တော့ဒီထဲမှာကျွန်တော်တို့ကအစွဲတွေပေါ့ခန္ဓာဗုဒ္ဓဘာသာကဥပါဒံကိုချွတ်ရမယ်လို့ပြောပေမဲ့အမျိုးဘာသာသာသနာကိုပြောနေကြတဲ့လူတွေကသွေးမနှော်ရည်တို့
အဲ့တော့ဆရာဟိုဟိုခမာအစ်စ်ကိုရှာကြတဲ့အင်ဒိုနီးရှားကိုကျွန်တော်ခမာရူ့ချ်ကိုပဲကြည့်ပါပေါ့နော်ဆရာအဲ့မှာဆိုလို့ရှိရင်ဒီကွန်မြူနစ်ရီဂျီမာအမှန်အဓိကတော့ခမာဆိုတာဘာလဲဆိုတဲ့ identity ကိုထူထောင်တဲ့အခါမှာအဲ့ဒီထူထောင်ရင်းနဲ့ဒီငကိုကလေးကနေလာတဲ့တရုတ်တွေကိုနှိပ်စက်တယ်တခါမွတ်စလင်တွေကိုနှင်းနဲ့နှိပ်စက်တယ်ကြာအဲ့ဒါရဲ့အရင်ကအကြောင်းကခမာအစ်စ်ကိုရှာတာပဲဆရာခမာဆိုတဲ့ identity ကိုဟိုတိဆောက်တာနဲ့ဟိုဘက်ကခုနပြောတဲ့လက်ဝဲဆုံးရောက်တဲ့ community အတွေးခွန်နဲ့လုပ်တဲ့ဟာလဲပါတာပေါ့ဆရာအဲ့တော့ကျွန်တော်တို့ဗမာပြည်မှာလည်းပဲမြန်မာပြည်မှာလည်းပဲစစ်တပ်ဒီစစ်အစိုးရများအဆက်ဆက်တိုင်းရင်းသားစီးလုံးညီညွတ်ရေးဆိုတဲ့ဟာကိုသိနာအားကိုလုပ်ခဲ့ဆရာအဲ့တော့အဲ့ဒီတိုင်းရင်းသားစီးလုံးညီညွတ်ရေးဆိုတာကိုလုပ်ပင်လုပ်တော်ညာလည်းပဲတစ်ဖက်မှာကြတော့ဘာလုပ်တော့ဆိုလို့ရှိရင်ဗုဒ္ဓဘာသာနိုင်ငံဗမာနိုင်ငံထူထောင်မှုကြိုးစားတယ်ဆရာဗမာအစ်စ်ကိုရှာဖို့ကြိုးစားတယ်ဆရာဗမာအစ်စ်ကိုရှာဖို့ကြိုးစားတယ်ဆိုတာဆိုကာရေးသီးတွေလုပ်တယ်ဆရာမလုပ်ရဘူးမပြောဘူးဆရာလုပ်ဖို့လို့ကောင်းတယ်တင့်တယ်ဒီဘက်ကအရင်ရှင်ကပီတလစ်ဇင်ကိုတုံ့ပြန်တဲ့နေရာမှာဒါလိုတာပဲဒါပေမဲ့အဲ့ဒီဟာတွေလုပ်တဲ့ဟာတွေအကုန်လုံးကဗမာကြီးဆိုးတဲ့ဟာနဲ့လုပ်တော့လူနည်းစုတွေဘက်ကလည်းဒီဟာကိုဟိုတဘာဝကြကြနေပဲသူတို့တုံ့ပြန်တဲ့ဟာကလူနည်းစု identity ပို့ပြီးတော့အမရီဖြစ်လာရေးဆိုတဲ့ဟာနဲ့တုံ့ပြန်တော့ဒီလမ်းကဆရာမီးကိုမီးနဲ့တွားတဲ့လမ်းပြန်ဒါငိမ့်မဲ့လမ်းမဟုတ်ဘူးပြန်အဲ့လိုပြောတဲ့အခါကျတော့လေတချို့လဲဟိုသဘောတူမှလည်းတူမယ်ပေါ့လေဒါပေမဲ့ကျွန်တော်ကတော့စဉ်းစားစရာဖြစ်အောင်ကျွန်တော်တို့ဒီနေ့ ကျိုးဆန်တဲ့ကျွန်တော်နဲ့ဆွေးနွေးကြတဲ့ဟာလေဒီကိစ္စပဲဆိုတော့
ဟုတ်ကဲ့ဆိုတော့နံပါတ်1ကရှင်းဆက်သွားမယ်ဆိုရင်ကျွန်တော်ပညာဆိုတဲ့သဘောအဓိပ္ပာယ်ကနေเนาะခင်မသိပလီလေးရဘယ်လိုယူဆရှုမြင်တာပို့ပြီးသိမယ်လို့ထင်တယ
်ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဆရာဒီမေးခွန်းတကယ်ကောင်းတဲ့မေးခွန်းပါကျေးလေးကျေးဇူးတင်ပါတယ်အဲ့တော့အခုနိုင်ငံရေးမှာပေါ့ဆရာမြင်နေရတဲ့ဟာတော့ဘာလဲဆိုတော့ကျွန်တော်တို့ကဗမာဆိုတာအမရိသဘောရှိတယ်အောင်ပြောတယ်ရှမ်းကလည်းပဲအမရိသဘောရှိတယ်အောင်ဟိုကရင်ကလည်းအမရိသဘောရှိတယ်အောင်ဟိုဆရာခုနကပြောတဲ့အတိုင်းနဲ့လူဆိုတာကျွန်တော်တို့ပေါ်လာကြတဲ့ရွှေ့နေကြတဲ့မျိုးပဲဆရာအဲ့တော့ကျွန်တော်တို့ကဟိုတတ်ပတ်မှတ်သေးပဲတတဝေမတိတ်ဒီမှာပဲနေရတယ်လို့မှမရှိဘူးအဲ့တော့ဒီလူသမိုင်းဖြစ်စဉ်ဗမာပြည်မှာရှိနေတဲ့လူရဲ့ဖြစ်စဉ်ကိုကြည့်လိုက်ရင်လူတွေကပြောင်းလိုက်ရွှေ့လိုက်ဒီလိုပဲရေကြီးရမျက်နှာရနေကြတယ်ပေါ့ဆရာအဲ့တော့အဲ့ဒီအခြေခံပြီးတဲ့အခါကျတော့ကုလူဆက်ဆံမှုတွေကလည်းဘယ်တော့မှတားမရပါဘူးဟိုလက်ထတာထိမ်းများတာတခါပြီးတဲ့အခါကျတော့ delay တွေကလည်းဒီလိုပဲရောရှက်နေတာပါတောင်အောက်ရောက်တော့ရှမ်းတောင်ပေါ်ရောက်တော့ကချင်ဆိုတဲ့ဟာမျိုးလည်းကျွန်တော်တို့ဒါဟိုလူမှုတုတေသနနယ်ပယ်မှာပြောခဲ့ကြရေးခဲ့တဲ့ဟာတွေအကုန်ရှိပါတယ်အဲ့တော့အခုကတော့ကျွန်တော်တို့ကနိုင်ငံရေးဘက်မှာကျတော့ဗမာဆိုတာပဲအမရိရှိတယ်အောင်နော် essence တစ်ခုရှိတယ်အောင်ဒါဒီရှောင်းဆိုလို့ရှိရင်အဆက်တစ်ခုရှိပြအောင်ကျွန်တော်တို့ကပြောဆိုနေတော့ဒီလူမှုသိပ္ပံနယ်ပယ်ရဲ့အလုပ်ကတော့ဖြစ်ရင်ဒါတွေဟာဒီလိုအဆက်မရှိပါဘူးဒါတွေဟာလူဖွဲ့စည်းတဲ့မှာပဲဖြစ်လာတယ်သမိုင်းကြောင်းအရာပဲဖြစ်လာတယ်တိုးတက်ဖြစ်ပေါ်လာတယ်ဒါပေမဲ့ဒါတွေအကုန်လုံးကဟိုပေါ့နော်ပါဝါနဲ့တော့ဆက်ဆက်နေကြတယ်အင်အားလားအင်အားအထိုင်အပေါ်မှာတော့အခြေခံနေတော့ကျွန်တော်တို့ကဒါဒီလိုပြောလို့ကျွန်တော်ဘာမနိုက်ဇေးရှင်းဖြစ်တယ်ဆိုတဲ့ဟာလည်းမငင်းပါဘူးဒါရှိပါတယ်ဟုတ်ရှိခဲ့ပါတယ်အဲ့တော့ဗုဒ္ဓဘာသာအလိုအရဒီဘက်ကဒီတရားဒီပညာသဘောအရာကြည့်မယ်ဆိုလို့ရှင်ဒီဟာတွေကိုကျွန်တော်နိုင်ငံရေးနယ်ပယ်မှာဘယ်သူတွေကဘယ်လောက်အထိဘယ်သူအတွက်သုံးမလဲဆိုတဲ့ဟာတွေကိုစဉ်းစားဖို့ကောင်းတာပေါ့ဆရာအဲ့တော့ကျွန်တော်ဟိုလူမှုသိပ္ပံလုပ်တဲ့လူတွေ social science လေ့လာတဲ့လူတွေကတော့ထောက်ပြရုံပဲတတ်နိုင်ကျွန်တော်တို့ကဘယ်တော့မှတော့နိုင်ငံရေးသမားကဒီအမရိသဘောရှိတယ်လို့ပြောနေတယ်ဟာမဟာဗမာဆိုတဲ့လူတွေကိုလည်းကျွန်တော်တို့ကဒါညည့်ရမှာပါပဲဆရာအဲ့လိုပဲမဟာရှာမဟာကီယံပြောတဲ့လူတွေကိုလည်းကျွန်တော်တို့ကညည့်ရမှာပါဆရာဒီဟာကတနည်းအားဖြင့်ကတော့ဒီပညာသဘောဆိုတဲ့ဟာကိုကျွန်တော်တို့ကအမြဲထောက်ပြနေရမှာဖြစ်ပြီးတော့နားထောင်တာမထောင်တာတော့တို့ကိစ္စဖြစ်မှာပဲเนาะကျွန်တော်တို့ကတော့ဒါဟိုထောက်ပြပြီးတော့အဲ့ဒါမှပဲကျွန်တော်တို့တိုင်းပြည်မှာเนาะဒီဘက်မဝင်တဲ့စီလုံးမှုဆိုတာကိုခဏထားအောင်ကျွန်တော်တို့က nation state သွားလို့ရတဲ့စီလုံးမှုမျိုးကိုအနိုင်နိုင်တိဆောက်နိုင်မယ်လို့ကျွန်တော်တို့ယူဆတယ
်။ဟုတ်ကဲ့။ဝထမင်းတွေနဲ့ဆွေးနွေးချက်ကိုပထမပိုင်းအဖြစ်ဒီဘက်ဒီမှာပဲနားထားပါစေခင်ဗျ။နောက်ဘက်မှာတော့ပြင်းချက်ကိုတူတိဆောက်ရေးဒုတိယပိုင်းအဖြစ်ဆက်လက်တင်ပြပါမယ်။အခုဆွေးနွေးသွားသူကတော့ကနေဒါနိုင်ငံ York University ကပါရဂူဝဲအကြောင်းသားကိုထက်မင်းတွေဖြစ်ပါတယ်။ကျွန်တော်ဒီပေါင်းဆောင်ပါ
ဥဒမောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီနဲ့လူခွင့်ရဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်။မကြာခင်မှာတော့တပတ်အတွင်းမြန်မာသတင်းတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မျက်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါလေ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါလေခင်ဗျာ
VOA American အတန်ကနေ2023ခုနှစ်ဇန်နဝါရီ14ရက်စနေနေ့ညပိုင်းမှာမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိလိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။နန်းလောင်နဲ့ကိုဝင်းခမ်းမောင်ကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမှာဖမ်းဆီးခံရတဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်ဦးထွန်းမင်းလက်ရဲ့နေအိမ်ကနေစစ်ကောင်စီအကြီးအကဲဖို့ချုပ်မှုကြီးမင်းအောင်လိုင်းရဲ့သမီးနဲ့သားပိုင်ဆိုင်တဲ့ပစ္စည်းအထောက်အထားတွေထိုင်းတာဝန်ရှိသူတွေရှာတွေ့ရှိခဲ့တဲ့အကြောင်းဇန်နဝါရီလ17ရက်နေ့က Riders သတင်းတရားမှာဖော်ပြပါရယ်မူရစ်ဆေးဝါးမှုငွေကြေးခွာချမှုတွေနဲ့ဖမ်းဆီးခံရတဲ့ဦးထွန်းမင်းလက်ရဲ့နေအိမ်တိုက်ခန်းမှာဖို့ချုပ်မှုကြီးမင်းအောင်လိုင်းရဲ့သမီးနဲ့သားပိုင်ဆိုင်မှုစာချုပ်စာတမ်းနဲ့ဗန်စာအုပ်တွေကိုရှာတွေ့ခဲ့တဲ့အကြောင်းတရားဝင်မှတ်တမ်းတွေမှာဖော်ပြသလိုဒီကိစ္စကိုသိရှိတဲ့လူနှစ်ယောက်ကလည်းပြောဆိုပါရယ်အသက်53နှစ်အရွယ်ဦးထွန်းမင်းလက်ကိုပြီးခဲ့တဲ့စက်တင်ဘာလကတခြားထိုင်းနိုင်ငံသား3ဦးနဲ့အတူထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့တာပါဖမ်းဆီးခဲ့တဲ့အချိန်ကသူပါဝင်ပတ်သက်တဲ့မူရစ်ဆေးကမ်းရဲ့ပိုင်ဆိုင်မှုထိုင်းဘတ်ငွေတန်1800ဘူလောက်ကိုထိုင်းရဲတပ်ဖွဲ့ကတင်စီလိုက်တဲ့အကြောင်းဘန်ကောက်ပို့သတင်းစာမှရေးပါတယ်မိခန်တစ်တာထက်ကငွေကြေးအပြင်ကားတွေအဖိုးတန်အသုံးဆောင်ပစ္စည်းတွေဟိုတယ်နဲ့တဲခိုခန်းတွေကိုတင်စီခဲ့တာဖြစ်ပါတယ်2019ခုနှစ်ကလေးကဦးထွန်းမင်းလက်ရဲ့ငွေကြေးလွှဲပြောင်းမှုအမှတ်တမ်းတွေကိုစုံစမ်းခဲ့ပြီးတဲ့နောက်မှာအရေးယူရာဖြစ်တဲ့အကြောင်းထိုင်းတရားရေးဝန်ကြီးတွေကလည်းပြောဆိုခဲ့ပါတယ်။ဦးထွန်းမင်းလက်ဟာစစ်ကောင်စီအကြီးအကဲဖို့ချုပ်မူကြီးမင်းအောင်လိုင်းနဲ့ရင်းနှီးပြီးတော့မြန်မာစစ်တပ်အတွက်လိုအပ်တဲ့ပစ္စည်းတွေဝယ်ယူပေးနေသူလို့သတင်းထွက်နေတဲ့အကြောင်းထိုင်းသတင်းစာတွေမှာရေးသားခဲ့ပါတယ်။သူ့ကိုဖမ်းဆီးအချိန်မှာထိုင်းအဖွဲ့ကအလို့ရှိနေတဲ့အခြားထိုင်းစစ်ပွဲလုပ်ငန်းရှင်အုပ်ကတော့ထွက်ပြေးလွတ်မြောက်သွားတဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်။
2023ခုနှစ်မှာအရှေ့တောင်အခြားနိုင်ငံများအသင်းအာဆီယံရဲ့အလဲကျဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံသားဝင်ကြီး Red No Masuri ကမြန်မာနိုင်ငံဆန်ယာအထူးကိုယ်စားလှယ်အဖွဲ့ကိုဖွဲ့စည်းပြီးသူကိုယ်တိုင်ဦးဆောင်မယ်လို့ဇန်နဝါရီ17ရက်နေ့ဗိုလ်တော်နေမှာကြေညာပါတယ်။ဂျကာတာမြို့မှာဝင်ကြီး Masuri ဇန်နဝါရီ17ရက်နေ့ကပြောကြားတဲ့နှစ်ပတ်လည်မိန့်ခွန်းအတွင်းမြန်မာအရေးကိုအလေးပေးပြောကြားသွားပါတယ်။မြန်မာနိုင်ငံကိုအထူးကိုယ်စားလှယ်ဆေးလို့ရေးဟာ2021 April လမှာအာဆီယံခေါင်းဆောင်တွေချမှတ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာပုံသဘောတူညီချက်5ရက်ထဲကတစ်ခုဖြစ်ပါတယ်။ကြံ၄ချက်ကတော့အပြူသဘောဆောင်ဆွေးနွေးမှုတွေလုပ်ဖို့အကြံဖတ်မှုရက်စဲဖို့သက်ဆိုင်ရာအဖွဲ့တွေကြားညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပေးအပ်ဖို့ပဲဖြစ်ပါတယ်။ဒီပုံသဘောတူညီချက်5ရက်နဲ့ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်ကအာဆီယံထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေအတိုင်းအင်ဒိုနီးရှားကဆောင်ရွက်မှာဖြစ်တယ်လို့မြန်မာနိုင်ငံကအဖွဲ့အစည်းအားလုံးနဲ့လည်းပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းနိုင်ငံသားရေးဝန်ကြီးမာဆူရီကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းလည်းဆိုပါတယ်။လူသားစာနာမှုအထောက်အကူပြုဗဟိုဌာနတွေအနေနဲ့လူသားစာနာမှုကူညီပေးလုပ်ငန်းတွေဆက်လက်ဆောင်ရွက်နိုင်ဖို့အတွက်မြန်မာနိုင်ငံကိုလာရောက်ခွင့်ပေးဖို့အင်ဒိုနီးရှားကပန်ကြားလိုက်ပါတယ်။အလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူတဲ့အင်ဒိုနီးရှားအနေနဲ့အာဆီယံတိုက်ဝန်တိုးတက်ဖွံ့ဖြိုးရေးကလည်းအဓိကဦးတည်ချက်ဖြစ်ဆက်ရှိနေမှာဖြစ်ကြောင်းဝန်ကြီးမာဆူရီကပြောပါတယ်။
တချိန်တည်းမှာပဲမြန်မာစစ်တပ်ရဲ့ဝင်ငွေအရင်းအမြစ်တွေကိုဖျက်တော့ဖို့နိုင်ငံတကာရဲ့အရေးယူတန်ခါမှုတွေမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပူးပေါင်းပါဝင်လာကြဖို့ HRW လူ့ခွင့်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။အာဆီယံအစ်စ်မြင့်အစည်းအဝေးတွေမှာမြန်မာစစ်ကောင်းဆောင်တွေကိုတရားခွင့်မပေးတာကလွယ်ရင်အာဆီယံအနေနဲ့အခြားနိုင်ငံတွေနဲ့ရှင်းရင်မြန်မာစစ်ကောင်းစီကိုဖိအားပေးမှုနယ်လုံးနယ်လို့ HRW ကသူ့ရဲ့နှစ်စင်လူ့ခွင့်ရေးအစည်းအဝေးခါသာထဲမှာဝေဖန်ထားတာပါ။လူခွင့်ရဲ့ကျွလွန်သူမြန်မာစစ်ကောင်းဆောင်တွေကိုအမေရိကန်နဲ့ဥရောပအပါအဝင်အနောက်နိုင်ငံတွေကပြင်မှတ်ထားအရေးယူနေချိန်မှာအာဆီယံ၊ဩစတြေးလျ၊ဂျပန်နိုင်ငံတို့ကထိရရောက်အရေးယူမှုမလုပ်တဲ့အတွက်တခြားနိုင်ငံတွေရဲ့ကြိုးပမ်းမှုကိုပါနှောင့်နှေးစေတယ်လို့ HRW ကထောက်ပြပါတယ်။အာဆီယံအလက်ကျဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာစစ်ကောင်းစီကိုထိရရောက်အရေးယူဖို့ဦးစီးဦးဆောင်လုပ်တင်တယ်လို့ HRW အာရှဒေတာညွှန်ကြားရေးမှူးအလိန်ပီယဆန်ကတိုက်တွန်းထားပါတယ်။HRW အဖွဲ့ကဇန်နဝါရီလ12ရက်နေ့ကထုတ်ပြန်တဲ့စာမျက်နှာ900ကျော်ပါနိုင်ငံတကာလူ့အခွင့်အရေးအစီရင်ခံစာတမ်းမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပပောက်လာတဲ့စစ်အာဇဝမှုတွေနဲ့လူသားမျိုးနွယ်ကိုဆန့်ကျင်တဲ့အာဇဝမှုတွေအတွက်မြန်မာစစ်ကောင်စီမှတာဝန်ရှိတယ်လို့ဖော်ပြထားပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့တွေဟာအစုလိုက်အပြုံလိုက်တပ်ဖြတ်မှုတရားလှည့်လို့ဖမ်းဆီးချုံနှံမှုညှဉ်းပန်းနှိပ်စက်မှုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုပဋိပက္ခဒေသအတွင်းအရသားတွေကိုတက်ခိုက်မှုတွေကျူးလွန်ခဲ့ကြတယ်လို့အထောက်အထားတွေနဲ့တကွဖော်ပြပါရယ်မြန်မာစစ်တပ်ရဲ့အထင်အကုန်မဲ့မြေပြင်စစ်ဆင်မှုတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်အရသားအများအပြားသေဆုံးခဲ့ရတယ်လို့လည်း HRW ကဖော်ပြပါရယ်တိုက်ပွဲတွေကြောင့်စစ်တပ်ကအာဏာသိမ်းပြီးကြတဲ့ကဆိုရင်လူဦးရေသက်တမ်းနေပါပြည်တွင်းအိုးအိမ်မဲ့စစ်ပြေးဒုက္ခတွေဖြစ်နေရပြီးနောက်ထပ်လူဦးရေ9000ကျော်ဟာအင်းဒီချင်းနိုင်ငံတွေကိုဒုက္ခတွေအဖြစ်ထွက်ပြေးကြရတယ်လို့လည်းဖော်ပြပါရယ်ဆက်သွယ်ရေးဖြတ်တောက်တာအကူအညီလိုအပ်နေတဲ့စစ်ပြေးဒုက္ခတွေအတွက်လူသားချင်းစာနာမှုအကူအညီအထောက်အပံ့တွေကိုစစ်ကောင်စီကဖြတ်တောက်နေတာဟာလူသားချင်းစာနာကူညီမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုချိုးဖောက်နေတာဖြစ်တယ်လို့ဖော်ပြပါရယ် ဒီလိုကတ်သတ်မှုတွေကြောင့်ရခိုင်ပြည်နယ်ကရူဝင်ဂျာစခန်တွေနဲ့ကျေးရွာတွေအတွက်ထိခိုက်နေတာမှုတွေရှိနေတယ်လို့လည်းပြောပါတယ်
မြန်မာနိုင်ငံထဲမှာပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတရင်သမား၈ယောက်ကိုအာဏာသိမ်းစစ်ကောင်စီကနှိရှေထောင်ဒဏ်တွေချမှတ်ခဲ့ကြောင်းနဲ့အခုလိုတရားမဝင်ဖမ်းဆီးထောင်ဒဏ်ချတာတွေကိုရပ်တန့်ပြီးတရင်သမားတွေကိုလွတ်လပ်စွာလုပ်ကိုင်ဝင်ပေးဖို့တရင်သမားများကာကွယ်ရေးအဖွဲ့ CPJ ကဇန်နဝါရီလ17ရက်နေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုပါရယ်တရင်သမားတွေဖြစ်တဲ့ကိုဝေလင်းမတ်ထက်ထက်ကိုစိုးရစာလင်းကိုကောင်းဆက်လင်းမတ်မှုရတနာခတ်မှုမှုထွန်းဦးဟန်တာငိမ်းကိုအောင်လင်းကိုသူရင်ကျော်တို့ကိုပောက်ကွဲပစ္စည်းပုံမှကျန်းဖတ်ပုံမှတွေနဲ့ထောင်နဲ့အနည်းဆုံး3နှစ်ကနေအများဆုံး10နှစ်တွင်းရှိတဲ့ထောင်နဲ့တွေဒီဇင်ဘာလအတွင်းကအတိအကျချမှတ်ခဲ့တယ်လို့ CPJ ကဖော်ပြထားပါတယ်မြန်မာနိုင်ငံမှာဖမ်းဆီးထားတဲ့တရင်သမားစုစုပေါင်း42ယောက်ရှိပြီးကမ္ဘာပေါ်မှာတရင်သမားတွေကိုတက်တရအများဆုံးဖမ်းဆီးထောင်ချတဲ့နိုင်ငံဖြစ်တယ်လို့လည်း CPJ ကပြောထားပါတယ်ဒါပေမဲ့ပြီးခဲ့တဲ့ဇန်နဝါရီ4ရက်လွတ်လပ်ရေးနေ့တုန်းကအကျဉ်းသား8000လောက်ကိုလွှတ်ပေးခဲ့တဲ့အထက်မှာတရင်သမား6ဦးတော့ပြန်လည်လွတ်မြောက်လာခဲ့ပြီလို့ CPJ ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတရင်သမားတွေကိုရာဇဝတ်သားတွေလိုဆက်ဆံနေတာရပ်တန့်ပြီးဖမ်းဆီးထားတဲ့တရင်သမားတွေပြန်လွှတ်ပေးဖို့နိုင်ငံတကာတရင်သမားများကာကွယ်ရေးအဖွဲ့ CPJ ကတောင်းဆိုထားပါတယ
်။နိုင်ငံအနှံ့မတီးမငြိမ်အခြေအနေတွေတွင်မှာပဲ2023ရွေးကောက်ပွဲအတွက်လူဦးရေစင်းကောက်ယူမှုတွေဇန်နဝါရီလဆမိုင်းကစပြီးတော့နိုင်ငံအနှံ့ဆောင်ရွက်နေပါတယ်။ကောက်ယူပုံကတော့အိမ်မှာအမှန်တကယ်နေထိုင်တဲ့လူစင်းကိုနာမည်မှတ်ပုံတင်တဲ့ကွာစီစစ်ကောက်ယူတာဖြစ်တယ်လို့ကိုရင်ကျုံရတဲ့ရန်ကုန်မြို့အင်းစိန်မြို့ခန့်တူက VOA ကိုပြောပါတယ
်အမတို့နေနာနေတာရန်ကုန်မှာကျတော့အလုံးနဲ့ဆိုတော့အင်းလာလာနေတာပေါ့နော်နေမားတကောင်ချင်းရှိတယ်လေအဲ့ဒီမှာလည်းလာကောက်တဲ့ခါကျရင်မိသားစုကအမတို့နာမည်စင်းလေးပေးမှာဆိုတော့တို့ကိုပြောပြတယ်မင်းတို့ကမဆိုင်ဘူးဒီမှာဒီခုအိမ်မှာနေတဲ့သူစင်းကိုပဲတို့ကကောက်တယ်လို့ပြောတာပဲကျွန်တော်တော့ဘာမှထရီထူတော့မမင်းဘာတက်ကောက်လဲဆိုတော့တို့ကမပြောတို့ကလည်းတို့အမားတို့ကမှန်းနိုင်ကြတယ်စိတ်လည်းမကြောက်တို့လုံးမဲ့ရေကောက်ပွဲဆိုတော့လေယုံလည်းမယုံမဲပေးဖို့ဆိုတာအဝင်ကြီးပဲတိတ်ပါလည်းမဟုတ်ဘာမတက်တာလို့ဒါတို့ကောက်တော့ပေးရတာပဲရှိရည်တို့စီနေမှန်လာမယ်လို့လည်းမယုံပ
ါနာမည်မဖော်လို့တဲ့လဝကအရာရှိတဦးကတော့အခုကောက်ယူတဲ့လူဦးရေစင်ဟာပြီးခဲ့တဲ့နှစ်တုန်းကစစ်ကောင်စီရဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကလူဝင်မှုကြီးကြပ်ရေးဌာနကိုပေးပို့ခဲ့တဲ့အိမ်နောင်စုအစည်းအဝေးကိုအခြေခံပြီးမြေပြင်အချက်အလက်နဲ့စီစဉ်လှုပ်ဆောင်တာဖြစ်တယ်လို့ VOA ကိုပြောပါတယ်2020ရွေးကောက်ပွဲမဲစင်းမှာအမားများစွာရှိခဲ့တဲ့အတွက်အခုလိုမြေပြင်ကွင်းစင်ကောက်ယူတဲ့စနစ်ကိုလှုပ်ဆောင်တာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ဖက်ကလည်းပြောဆိုထားပါတယ်ဒါပေမဲ့လက်ရှိအခြေအနေတွေအရအထူးသဖြင့်စီရင်ပဋိပက္ခတွေရှိနေတဲ့စကိုင်းမကွေးနဲ့တိုင်းရင်းသားဒေသအတော်များများအပါအဝင်ဒေသခံတွေဟာစစ်ဘေးကြောင့်အိုးအိမ်ဆုံးထွက်ပြေးနေရတဲ့အတွက်အခုလိုစစ်တမ်းကောက်ယူဖို့ဆိုတာမဖြစ်နိုင်ပါဘူး။ခုလူဦးရေစီးရင်ကောက်ယူမှုကိုစစ်ကောင်စီအဖွဲ့အယုံဆိုင်ရာနေပြည်တော်ကောင်စီနယ်မြေရန်ကုန်တိုင်းမန္တလေးတိုင်းနဲ့ရခိုင်ပြည်နယ်ကမြို့နယ်ရပ်ကွက်ကျေးရွာတွေမှာအရင်ဆုံးစတင်ပြီးတော့တနင်္ဂနွေလုံးမှာဇန်နဝါရီလ9ရက်ကနေ31ရက်နေ့အထိကောက်ယူသွားမယ်လို့လည်းကြေညာထားပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲစတင်တဲ့2010နောက်ပိုင်းအထွေထွေရွေးကောက်ပွဲ3ချိန်ပြုလုပ်ခဲ့ပြီးသလို3ချိန်စလုံးမှာမဲဆင်းတွေမားနေတာမပြည့်စုံတာတွေနေရာအတော်များများကြုံခဲ့ရတာပါ NLD ပါတီကအပြတ်အသတ်နိုင်ရခဲ့တဲ့2020ရွေးကောက်ပွဲမှာမဲစင်းမာတာကိုထောက်ပြပြီးတော့စစ်တပ်ကအာဏာသိမ်းယူခဲ့တာဖြစ်ပါတယ
်။တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့စူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့အပတ်စဉ်စနေညနဲ့တနင်္ဂနွေနေ့မနက်ခင်းရေဒီယိုအစီအစဉ်တွေမှာတင်ဆက်ပေးသွားမယ့်လေယာစီးပွားသတင်းများအစီအစဉ်တစ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာငရုတ်ဆိုင်တောင်သူတွေပြပတင်ဖို့ရောင်းချမှုမှာလက်လော့အခက်အခဲတွေကြုံနေရပါတယ်။ပြီးခဲ့တဲ့တစ်ပတ်အတွင်းလေယာထွက်ကုန်တီးနှံတွေဈေးအတက်ကျဘာတွေဖြစ်သွားခဲ့ပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Times Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။လေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီနေ့မှာတော့လေယာစီးပွားကဏ္ဍရဲ့ထူးခြားသတင်းတွေနဲ့လေယာထွက်ကုန်တွေရဲ့ဈေးနှုန်းပြောင်းလဲမှုအခြေအနေတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ
်။ငရုတ်သီးပြင်ပတင်ဖို့ရောင်းချမှုမှာတောင်သူတွေကိုယ်တိုင်စီမံခန့်ခွဲတင်ဖို့ရောင်းချနိုင်မှုခက်ခဲနေပြီးကုန်သည်ပွင့်စားတွေကိုသာမိခိုအားထားပြီးရောင်းချနေရတယ်လို့ငရုတ်ဆိုင်တောင်သူတွေကပြောပါတယ်။ ยามาเรงเงามาเงยุติโกเอไอรีไดมันเดลีไดสกายไดเชมีเนซาเรดิตาริมาไซเปียวมุมยาบีตะไนงานลงเยงยุไซเอเรียคนเซยากายโนวินเจงโกเอไอรีไดดิตาจีมาไซเปียวนี่ดาบายามาเรงเงาทั่วชีเดงยุติริโกมาเลเซียไนงานบาวินเอนิเจไนงานตะโชโกเนซะแลนจองนี่กาตะเซน တင်ဖို့ရောင်းချနေပေမဲ့ဈေးကွက်ချိတ်ဆက်မှုနဲ့လမ်းမဆက်သွယ်ရေးခက်ခဲကြောင်းကုန်တယ်ပွဲစားတွေကတော့အဓိကမိခိုအားထားနေရတာဖြစ်တယ်လို့ နိုဝင်ဘာလဆန်းမှာတော့တပိတ္တာကို2200ကျပ်အထိဈေးကျဆင်းသွားတယ်လို့ဒီဇင်ဘာလထဲမှာတော့တပိတ္တာကို1200ကျပ်အထိဈေးနှုန်းတွေစတိုက်ကျဆင်းသွားတယ်လို့ဈေးကွက်အချက်လက်တွေရသိရပါတယ်အခုဒီမှာဝယ်လိုအားနည်းနေတဲ့အတွက်ရာဘာပြပတ်တင်ပို့မှုကျဆင်းနိုင်တယ်လို့မြန်မာနိုင်ငံရာဘာစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများတင်ကပြောပါတယ် မြန်မာရာဘာဆွတ်စုပေါင်းရဲ့86%ကိုတရုတ်နိုင်ငံကိုအဓိကတင်ပို့ရောင်းချနေတာဖြစ်ပြီးလက်ရှိတရုတ်နိုင်ငံမှာဆက်ရုံထုတ်ဝေခန့်ကရန်နာထရရတဲ့အတွက်ဝယ်လိုအားနေပါနေတာဖြစ်တယ်လို့မြန်မာနိုင်ငံရာဘာစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းအတွင်ရေမှုဥက္ကိုင်းမြင့်ကပြောပါတယ်။ဒါပြင်လက်ရှိကာလဟာထိုင်း၊ဗီယက်နမ်နဲ့အာဖရိကနိုင်ငံတွေမှာရောဘာအများအပြားထွက်ရှိနေတဲ့အတွက် Amerika Zikwa Ma Robert Dango, American Dollar, The Tonchaga Ganda, Zia Shibi, Bigger and Nidwe Gade, Zeno Jase Murile, Shini de Luti Yabare. Wau Dina, Gongjan, Gongjo, Namiolongo, Biba Zikwa, Dia went to Bonai Mode, Wau Dingo, Sunday the Jab, Yale Pozido Melu, Yamanaga, Wau Sibio Tolo, Demo Yanchaduja, Ding up your worry.
ကျားလာလို့ရှိရင်ရေရှည်မှာတော့ကျွန်တော်တို့ကလုပ်ဖို့နည်းနည်းဟိုခက်လာမှာပေါ့နော်ခက်လာမှာဆိုတော့အဲ့ဒါတရားဝင်ပြအောင်ဆိုပြီးကျွန်တော်တို့ကလုပ်ဖို့ဆိုတော့အဲ့အဲ့ကြီးရဲ့ချက်တွေလည်းပါတယ်ပေါ့နော်တယောက်နိုင်ငံရေသွေးစစ်ဆေးရေးအာဏာပိုင်ဖွဲ့စည်းတစ်ခုဖြစ်တဲ့ GACC မှာ ကျားပြီးမှာပါဦးဒီအဆိုင်ဒီမှာဟိုတတိရှင်မျိုးရတာကဒီ GACC မှာဟဲအဲ့လိုရှင်မျိုးကြီးမှာဆုံးရတာဒီရှင်မျိုးတွေကကိုမျိုးတာပဲရှိသေးတယ်ပေါ့နော်အဲဟိုအဲဟိုအားလုံးပါလေအဲနံနက်တွေထောပတ်တွေပါလို့ဆိုရင်ရဖို့ချူးစားနေပေါ့နော်နံနက်ဆိုလည်းရကြနေတဲ့ဖြစ်နေပါခါကဆိုလည်းအဲ့လိုမျိုးလေးဟိုဟိုချူးစားနေတဲ့ဆင်မရှိသေးတယ်ပါတော့ပါမလားဒီပေါ့နော်အဲ့ထဲမှာပါမှဒီလိုဒီနေ့ဟိုကုန
ဒီသားလိုက်စိုက်ပျိုးမှုတွေကိုစနစ်တကျခွဲခြားဆိပ်ချသွားမယ်လို့ဆိုပါတယ်။ဒါပြင်ဒီသားလိုက်စိုက်ပျိုးထုတ်လုပ်မှုခြေနေကိုတခွဲဆန်းသက်ပြီးစိုက်ပျိုးသူတွေသိရှိစေဖို့ဖြန့်ဝေပေးတာတွေကိုလည်းဦးဆောင်ပြုလုပ်သွားမယ်လို့ဝါဦးသိန်းကတည်ရပါတယ်။မြန်မာနိုင်ငံမှာဝါဦးသိန်းတန်ကိုချင်းပြည်နယ်မှာမြားစုစိုက်ပျိုးပြီးရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊မန္တလေးတိုင်း၊တနင်္သာရီတ
နောက်ဆုံးအစီအစဉ်ဖြစ်တဲ့တပတ်အတွင်းအတက်ကြအနေမြင့်ဖြစ်သွားတဲ့လေယာထွက်ကုန်တီးနယ်စင်းတို့ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မပေကတော့ဒီတပတ်မှာဈေးတွေဇက်တိုက်ကျဆင်းနေခဲ့ပါတယ်။အိန္ဒိယနိုင်ငံကမပေဝယ်ယူမှုသက်တမ်းကိုလာမယ့်2024ထိတိုးမြှင့်လိုက်တဲ့အတွက်ပဲဝယ်ယူမှုကအေးသွားပြီးဈေးကကျဆင်းသွားတာပါ။ Leshi, Mappe, CNF, Pausigale, Jone Navy, Amy and Nangamale, Sal Mappe, a Trano Tourist Retreat in Nija, Mappega, Nazi Nemia, Jassi Nigerale Pipare. Mappe de Gale, Sequate, Winnie V Pillow, Sega Sapi Jassi Neomelo, Gone Riga, Command Tabare. Pigare Gala Rigaro, Bezi Quaha, Nguiji Lele no more Mutini Vime. Leshimaro, Bezi Quaha, Nguiji Lele no more Tayamu Mushido, Gone Tuga Suare. Leshi, Mappe Afiju Asiga. FOB Bowsino de Dango, Dola Kuneagani, Kunea Naseja, Bowsi Shinevi. Pigare Apanishi no, de Dango, Dola Tose Nibase, Jasin Kevare. Mappe F. Jugaro, de Dango, Kunea Gozegani, Shea de Seja, Bowsi Shinevi. De Dango, Dola Lise Nibase, Jasin Novare. Pesin Munigaro, Patama Apamase, Satai Mita Niyama, Dudia Apalamaro, Sequate, Si Pianying Dovare. Sequate, Pisi la gem shiro etre, a tip tolame, berry, jopa inine, away like be seed and nigger at chipare. Amy and Nanganga, Bezing only a twano jone mesure de nija, she shima, see got the name look, gong there we got kama murishine be me. Bed de momugo, natang nasa lady, the dento like be, Bezi quago, ting like etre, the dita sound giame chini pini bare. Bezing Oniga, FOB Bowsino, the Dango, Dola, Kunea Lizegani, Kunea Chaseja, Bowsi Shinevi, Bigger Apanishi, not the Dango, Nado La Lauci, Nitella Gevare. Namchu Vigale, Bigger Nico Mighty, a Jasin, it seen Yeni Gayama, Nipti, Nisa by Maro, Sipia, Nitella Gevare. Dioning a Bagani, Gate Rip Jelle Pulinibi, a way she needed to a serip Jem Nitella Pidelu, Diavare. အစ်တက်လက်ကြလေရောနေနေရလို့ဂုံတွေကဆိုပါတယ်မန္တလေးစီကွက်မှာနှမ်းဖြူကတုံးနေဝင်တအိတ်ကိုနှစ်သိန်း၈၀၀ကနေနှစ်သိန်း၉၀၀ကျောက်ပေါက်စီရှိနေပြီတအိတ်ကိုနှစ်တောင်းခွဲချက်စီမြင့်တက်လာခဲ့ပါတယ်ဖော်ပြပါတင်းနေစင်းလုံးတွေကအချိန်နဲ့မြောင်းလဲမှုတွေရှိနေပါတယ်ကျွန်မဝီရေမောမှာအပတ်စဉ်စနေနေ့ညနဲ့တနင်္ဂနွေနေ့မနက်တိုင်းစီစဉ်
ဖော်မတ်စ်တိုင်းမီဒီယာကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဖျူရီကနေစနေနေ့ညဘက်မြန်မာဘာသာစီစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်အတန်လွှင့်ပေးနေပါတယ်အခုတော့ဂျန်ရှိနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်စုမြတ်မုံကတလဲကျင်းညာပေးမှာဖြစ်ပါတယ်ခင်ဗျာအီရန်ကာကွယ်ရေးဒုဝန်ကြီးဟောင်းအီရန်နယ်ဘဝပရိတ်နိုင်ငံသားအလီရက်ဇာအက်ဘာရီကို အီရန်အနာဘိုင်တွေကကွပ်မျက်လိုက်ပါတယ်2019ခုနှစ်ထဲကဖမ်းဆီးခံခဲ့ရတဲ့အက်ဘာရီအပေါ်ဗြိတိန်အစိုးရအတွက်တရှိုလ်လုံးမှုနဲ့အီရန်အစိုးရကဆွဲချက်တင်ခဲ့တာပါသူ့ကိုကွပ်မျက်လိုက်ပြီလို့အီရန်ကမီဇန်သတင်းဌာနကဒီကနေ့စနေနေ့မှာကြေညာခဲ့ပေမယ့်ဘယ်ရုံးကကွပ်မျက်လိုက်သလဲဆိုတာတော့အသိအကျမသိရသေးပါဘူးဗြိတိန်နဲ့အမေရိကန်အစိုးရတွေကသူ့ကိုတတ်မဖြစ်ဖို့တိုက်တွန်းနေတဲ့ Challenger 2 အမျိုးအစားတန်ကားတွေကိုယူကရိန်းကိုပို့ပေးမယ်လို့ဗြိတိန်ဝန်ကြီးချုပ်ကကတိပြုခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ်ရီရှိဆွနက်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီတို့ဒီကနေ့တယ်လီဖုန်းပေါ်မှာဆက်သွယ်ပြောကြားခဲ့စဉ်ကတိပေးခဲ့တာဖြစ်ပါတယ်။တန်ကားဘနက်စင်ဗြိတိန်ကပို့ပေးမယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ မိုးကြီးရေချမ်းမြေပြိုမှုတွေဖြစ်နေတဲ့အမေရိကန်ပြည်ထောင်စုအနောက်ဘက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ထဲမှာအခုစနေတနင်္ဂနွေနေ့လာမယ့်သတင်းပတ်ထဲမှာနောက်ထပ်မုန်တိုင်းတွေထပ်ဝင်ဖို့ရှိနေတာကြောင့်ပြည်နယ်ထဲမှာနေတဲ့သူတွေအထူးသတိရှိကြဖို့အတွက်ပြည်နယ်နဲ့ပြည်ထောင်စုအစိုးရတာဝန်ရှိသူတွေသတိပေးထားပါတယ်။ဒီဇင်ဘာလ9ရက်ကကယ်လီဖိုးနီးယားပြည်နယ်မှာမုန်တိုင်းတွေဇက်တိုက်
ပါတယ်ဒီညအစီအစဉ်ထုတ်လုပ်ရေးမှုကအလိမ္မာဖြစ်ပြီးတော့အတန်လွန်မိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့နာရှင်ကလီနဲ့တီယန်ဝမ်တို့ဖြစ်ပါတယ်ဗီဒီယိုအမေရိကန်တန်ရဲ့စနေနေ့ည8:00မှာပါဒါအစီအစဉ်တွေကိုမြန်မာစံတော်ချိန်9:00နာရီစနေနိုင်ထိလိုင်းတူမီတာ19.5 3000နဲ့လိုင်းလမ်းမီတာ196.5 3000နဲ့လိုင်းလမ်းမီတာ190ရုပ်ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ်ဗီဒီယိုကိုနားဆင်တဲ့အ
We'll be right back. This program has come to you from the Voice of America, Washington.